Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောသားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်အောက်တိုဘာလ9ရက်ဖို့ထူနေ့ညဖက်9နာရီနေ့10နာရီအစီအစဉ်တွေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းတိုမီတာ24 25 31နဲ့50တိုကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်ရှင်။မနင်္ဂလာပါအခုညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာပါခင်ဗျာကျွန်တော်ရောအောင်ပါအခုညပိုင်းသတင်းတွေကိုရှားဖောင်တဲ့တူကြီးညပေးသွားမှာပါစီးရသဘုံတက်ဖွဲ့တွေကိုလေ့ကျင့်ပေးနေတဲ့ပင်တကွန်ရဲ့အစီအစဉ်နဲ့ပတ်သက်လို့အပြောင်းအလဲတွေလှုပ်ဆောင်သွားဖို့ရှိနေတာနောက်ဒီမြောက်ကိုရီးယားမှာအလုံသမားပါတီတီထောင်ချင်း290ပြည့်အထိမ်းအမှတ်အနေနဲ့စီးရေးပြခန္ဓာကြီးတစ်ခုကိုကျင်းပသွားမှာဒီအကြောင်းနောက်ဆုံးသတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်နန်းလောင်ကြီ
းကောင်းပါပြီရှင်NCA စာချုပ်လက်မှတ်ရေးထိုးဖို့ညှင်းဆန်းခဲ့တဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ကိုမြန်မာစစ်တပ်ကနေထိုးစစ်တွေဆင်လာနေပါတယ
်။ SSPP ကတို့ထိုးထားပြီးတော့ဒီမှာထိုးထားပြီးပြန်ရှိတာပဲ။ဒီကြောင့်ဆင်ရောဒီကြောင့်ဆင်ရောထိုးထားပြီးရတယ်ကျွန်တော်ကမတ
ိုက်ချင်ဘူး။ SSPP SSA တပ်ကဘုံမူကြီးစိုက်ဆွေအောင်မရှင်အသေးစိတ်ကိုနောက်ပိုင်းမှာကြားရမှာပါ။ကြအပြင်မြန်မာငင်းကြိုင်းဖြစ်စင်မှာအလုံးမပါနိုင်ပဲဖြစ်နေတာဟာတရုတ်နိုင်ငံကဝင်ရောက်ဆွတ်ဖက်မှုကြောင့်ဖြစ်တယ်လို့မြန်မာငင်းကြိုင်းစင်တာတာဝန်ရှိသူတူကပြောလိုက်တဲ့သတင်းပြန်လည်တင်ပြချက်နဲ့အတူစကိုင်းတိုင်းကလေးမျိုးဘက်မှာမိုးကြီးပြီးရေတွေထက်ကြီးနေတဲ့သတင်းတွေကိုလည်းတင်ပြသွားဖို့ရှိပါတယ်ဒီလိုသတင်းဆောင်မတွေမတိုင်ခင်ပုံထူနဲ့ညပိုင်း VOA ကနေနောက်ဆုံးရထားတဲ့သတင်းတွေကိုကွန်အောင်နဲ့ရှောက်ဖောင်တို့ကပြောပြပေးကြပါအောင်ရှင
်စီးရသဘုံတက်ဖွဲ့တွေကိုလေ့ကျင့်ပေးနေတဲ့ပင်တကွန်ရဲ့အစီအစဉ်နဲ့ပတ်သက်လို့အပြောင်းအလဲလှုပ်ဆောင်သွားမှာကိုဒီကနေ့မနက်ပိုင်းမှာသမရ Break Obama အစိုးရအဖွဲ့အနေနဲ့ကြေညာသွားဖို့ရှိတယ်လို့ American ကာကွယ်ရေးဝန်ကြီး Ash Carter ကပြောပါရယ် American အနေနဲ့ခတ်တွေတခြားစီးရအင်အားစုတွေနဲ့လက်တွဲလှုပ်ဆောင်ဖို့ပိုဂီယူဆိုင်လှုပ်ဆောင်ခြင်းလို့လည်းသူကပြောပါရယ် Britain ကာကွယ်ရေးဝန်ကြီး Michael Fallon နဲ့အတူလန်ဒန်မှာပူးတဲ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းအသေးစိတ်ကိုတော့ဝန်ကြီး Carter ကပြောဆိုရမျိုးမရှိပေမဲ့ American အနေနဲ့ $500,000 ကုန်ကြခံပြီး Syria မှာ IS အစွမ်းရောက်တွေကိုတိုက်ခိုက်နေတဲ့ Syria သဘုံတွေကိုလက်နက်နဲ့လက်ကျင်ရေးတနန်းတွေပေးနေတဲ့အစီအစဉ်တွေကိုအဆုံးသတ်မှာဖြစ်တယ်လို့ New York Times သတင်းတပုတ်မှာရေးသားဖော်ပြထားပါတယ်ပင်ကောင်အစီအစဉ်ရဲ့ကနဦးရလဒ်တင်နဲ့ပတ်သက်လို့သူ့အနေနဲ့မချင်မရဲဖြစ်ကြကြောင်းတခြားနည်းလမ်းတွေကိုလည်းအသုံးပြုသွားမှာဖြစ်တယ်လို့မစ္စတာကာတာကဒီကနေ့တောက်ကြနေမှာပြောပါတယ်ဂျော်ဒန်ကာတာ sorry Arabia နဲ့ UAE နိုင်ငံတွေမှာဒီအလဲလက်သဘောထားရှိတဲ့စီးရီးယားသဘုံတွေကိုလေ့ကျင့်ပေးဖို့အတွက်လူသူစုဆောင်းမှုတွေကိုဆက်လုပ်သွားမှာမဟုတ်ဘူးဆိုပြီး American ကာကွယ်ရေးဌာနအကြီးအကဲအရှိတူကိုကူကားပြီး New York Times သတင်းစာမှာဖော်ပြထားပါတယ်ဒါမှလည်းလက်ချင်းတင်နန်းစကန်အငယ်စားတွေကိုတူရကီနိုင်ငံမှာဆက်လက်ဖွင့်လှစ်သွားမှာဖြစ်ပြီးတဘုံအဖွဲ့ငယ်တွေရဲ့ခေါင်းဆောင်အများစုပါဝင်တဲ့ဒီအဖွဲ့တွေကိုလေကြောင်းတက်ခတ်မှုတွေအတွင်းဘလို့တုံ့ပြန်ဆောင်ရွက်သွားမယ်ဆိုတဲ့စစ်စင်ရေးဆိုင်ရာတင်နန်းတွေကိုတင် जा ပြီးသားမှာဖြစ်တဲ့အကြောင်းအဲ့ဒီအမည်မဖော်ပြလိုတဲ့အရာရှိကပြောဆိုထားပါတယ်ခင်ဗျာ
အီရန်တော်လန်ရဲ့အဆောင်တပ်ဖွဲ့ကအကြီးတန်းတပ်မှုတူစီးရီးယားနိုင်ငံမှာတပ်ဖြတ်ခံခဲ့ရတယ်လို့အီရန်အနာဘိုင်းတွေကပြောပါတယ်ဗိုလ်ချုပ်ကြီးဟိုစင်ဟာမန်ဒနီဟာဒီတဲ့င်းပအစောပိုင်းကဆီးရီးယားမြောက်ပိုင်းအလပိုမြို့မှာဆီးရီးယားတပ်ဖွဲ့တွေကိုအကြမ်းဉာဏ်တွေပေးနေတဲ့အချိန် IS စစ်သွေးကြွရဲ့တိုက်ခိုက်ခံရမှုတွင်တေဆုံးခဲ့တဲ့အကြောင်းအီရန်စစ်ဘက်ကကြေညာချက်တစ်စောင်မှာဖော်ပြထားပါတယ်ဒီအတော့တွင်ဆီးရီးယားမှာပြင်သစ်တိုက်လေယာဉ်တွေကဒီကနေ့လေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်ဆီးရီးယားနိုင်ငံအတွင်းရုရှားကတာဝေးပြည့်ပက်ထိန်တပ်ဒုံးကြီးတွေနဲ့ပစ်ခတ်တိုက်ခိုက်နေတာတွေနဲ့ပတ်သက်လို့တော့မကြခင်မှာနောက်ဆက်တွဲဂေးရိုက်မှုတွေရှိလာနိုင်တယ်လို့လည်းအမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကပြောပါရယ်ရုရှားကာကွယ်ရေးဌာနကတော့သူတို့ရဲ့ပစ်ခတ်မှုတွေဟာအယသာပြည်သူတွေကိုထိခိုက်မှုမရှိဘဲ IS အဖွဲ့ကိုပဲပြင်မှတ်ထားတိုက်ခိုက်နိုင်တာဖြစ်တယ်လို့ပြောပါရယ်ဒါပေမဲ့မစ္စတာကာတာကတော့ရုရှားရဲ့ဒုံးကျည်နဲ့ရန်တမ်းပစ်ခတ်မှုတွေဟာ IS အဖွဲ့ကိုအမြင့်ပြချေမုန်းဖို့စ조사နေတဲ့အမေရိကန်ဦးဆောင်တဲ့မြို့ပေါင်းတပ်ဖွဲ့တွေရဲ့ပစ္စည်းကိရိယာတွေနဲ့ဝန်ထမ်းတွေကိုပါအန္တရာယ်ကျရောက်စေတယ်လို့ဆိုပါတယ်။ဒီကိစ္စအမေရိကန်ဘက်ကစိုးရိမ်ချက်တွေကိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကလည်းရုရှားနိုင်ငံသားရဲ့ဝန်ကြီးကိုကြာတာပတင်းကတယ်လီဖုန်းနဲ့ဆက်သွယ်စကားပြောချိန်တွင်ထပ်ပြောခဲ့ပါသေးတယ်။ရုရှားကစီးရီးယားသမ္မတဘရှာအယ်အစအစိုးရကိုအခိုင်အမာထောက်ခံမှုပေးနေတာဖြစ်ပါတယ်။ဒါပေမဲ့အမေရိကန်သမ္မတဘရက်အိုဘားမားကတော့စီးရီးယားမှာပြည်တွင်းစစ်ပဋိပက္ခတွေအဆုံးသတ်ပြီးတိုင်းပြည်ပြန်လည်ထူထောင်တဲ့အခါသမ္မတအာဆတ်ရဲ့အခန်းကဏ္ဍဆိုတာရှိမှာမဟုတ်ဘူးလို့ပြောဆိုနေတာဖြစ်ပါတယ်
။2015ခုနှစ်နိုဘယ်ညင်ညင်းဆုရှင်အဖြစ်တူနီရှားနိုင်ငံကတူနီရှန်နေရှင်နယ်ဒိုင်အလော့ဂ်ကထက်ညွန်မောင်းဖွဲ့ကိုရွေးချယ်လိုက်ပါတယ်။ တူနီရှားမှာ2011ခုနှစ်ကစပယ်ပြူတော်လန်ရေးလို့ခေါ်တဲ့ဒီမိုကရေစီရဲ့အုံကြွတောင်းဆိုမှုတွေပြီးအားလုံးလက်ခံနိုင်တဲ့ဒီမိုကရေစီပုံစံတရက်ကိုပေါ်ဆောင်ပေးနိုင်ခဲ့တာကြောင့်အခုလိုရွေးချယ်ခဲ့တာပါ။နော်ဝေနိုင်ငံအော်စလိုမြို့တော်နိုဘယ်ဆုကော်မတီကဒီကဒီကနေ့မှာအခုလိုရွေးချယ်မှုနဲ့ပတ်သက်လို့ကြေညာခဲ့တာဖြစ်ပြီးဒီဆုဟာတဖွဲ့ချင်းစီကိုချီးမြှင့်တာမဟုတ်ဘဲအဖွဲ့၄ဘွယ်ကိုပူးတွဲချီးမြှင့်တာဖြစ်တယ်လို့ဆိုပါရယ်။တူနီရှားမှာအရက်ညွေဦးတောင်းဆိုအုံကြွမှုတွေအပြီးဒီမိုကရေစီရဲ့လုပ်ငန်းစဉ်တွေကိုဖော်ဆောင်ရမှာနိုင်ငံရေးအရလှုပ်ချမ်းမှုတွေမတည်ငြိမ်မှုတွေရှိလာလိမ့်မယ်လို့ခန့်မှန်းမှုတွေရှိခဲ့ပေမဲ့ငြိမ်ငြိမ်းချမ်းချမ်းနဲ့နိုင်ငံရေးလုပ်ငန်းစဉ်တွေကိုအကောင်အထည်ဖော်နိုင်ခဲ့တာကြောင့်အခုလိုဆုချီးမြှင့်မှုရွေးချယ်လိုက်တာဖြစ်ပါရယ်ခင်ဗျာ။
လီဘီယာနိုင်ငံကညှို့ညွတဲ့အစိုးရတည်းရဲ့အဆိုပြုချက်ဟာ၄နှစ်ကြာဖြစ်နေတဲ့နိုင်ငံရေးမတည်ငြိမ်မှုအခြေအနေနဲ့ဗျမ်းမာဖြစ်နေတာတွေကိုအဆုံးသတ်နိုင်ဖို့အဓိကကျတဲ့ခြေလှမ်းတရားဖြစ်တဲ့အကြောင်းလီဘီယာနိုင်ငံဆိုင်ရာကုလသမဂ္ဂကိုယ်စားလှယ်ကပြောဆိုလိုက်ပါတယ်။လီဘီယာနိုင်ငံကိုကယ်တင်ဖို့သမိုင်းဝင်ခွင့်ရေးကိုလီဘီယာပြည်သူတွေအနေနဲ့အမိအရရယူရမှာဖြစ်တယ်လို့လည်းလီဘီယာနိုင်ငံဆိုင်ရာကုလကိုယ်စားလှယ်ဗနာဒီနိုလီယိုကမော်ရီကိုမြို့မှာတောက်ကြနေတုန်းကပြောကြားလိုက်တာဖြစ်ပါတယ်။အကန့်အသတ်မရှိရွေးချယ်ခွင့်ရှိခြင်းမှရှိမှဖြစ်သလိုပြီးပြည့်စုံတဲ့အခြေအနေမျိုးဖြစ်ခြင်းမှလည်းဖြစ်လာလိမ့်မယ်ဆိုတာကိုလေပြားပြည်သူတွေအနေနဲ့နားလည်ဖို့လိုအပ်ကြောင်းဒါပေမဲ့လည်းစီးရင်ထဲမှာပါဝင်ကြတဲ့ပုံကူတွေနိုင်ငံရေးသမားတွေအကြော်မော်တွေကိုကြည့်မယ်ဆိုရင်တိုင်းပြည်မှာရင်ဆိုင်နေရတဲ့အကြက်တဲတွေကိုအကောင်းဆုံးဖြည့်ရှင်းပေးမဲ့သူတွေဖြစ်တဲ့ဆိုတာသူ့အနေနဲ့သိကြတယ်လို့ကုလကူစလေကတိုက်တွန်းပြောကြားသွားတာပါ Tripoli ခြေဆိုင်လွတ်တော်အမတ်တူဖြစ်တဲ့ Vayes Zaras ကိုတော့ဝန်ကြီးချုပ်ဖြစ်တာဝန်ပေးအပ်ခဲ့တယ်လို့လည်းကုလကိုယ်စားလှယ်ကပြောပါတယ်ညညတဲ့ဆိုရအဖွဲ့ဖွဲ့စည်းရေးကိုတော့ Tripoli မြို့တော်နဲ့နိုင်ငံရေးဘက်ကပြိုင်ဘက်ပါလီမန်တွေလက်ခံအတည်ပြုပေးကြရမှာပါညညတဲ့ဆိုရအဖွဲ့ဖွဲ့စည်းလိုက်တဲ့ကြေညာချက်ကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကလည်းကြိုးဆိုလိုက်ပြီးတော့လေပြားနိုင်ငံရေးပါတီတွေနဲ့လည်းဒီသဘောတူညီချက်ကိုအလင်းမြန်သဘောအတည်ပြုပေးဖို့လည်းတိုက်တွန်းလိုက်ပါတယ်လက်ရှိအခြေအနေကို IS စစ်သွေးကြွတွေနဲ့တခြားအကြမ်းဖက်အဖွဲ့အစည်းတွေကအခွင့်ကောင်းမယူခင်လေပြားအနေနဲ့စီးလုံးညီညွတ်တဲ့အစိုးရကိုအလင်းမြန်လက်ခံသဘောတူကြဖို့လည်းအမေရိကန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကလည်းတိုက်တွန်းလိုက်ပါတယ်ရှင
် VOA အမေရိကန်အသံညပိုင်းမြန်မာဘာသာစစ်စစ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုက်ဒိုမီတာ25 kHz 1196 5လိုက်ဒိုမီတာ32 kHz 932 5လိုက်ဒိုမီတာ57 kHz 585 5နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုက်လက်မီတာ190 kHz 1905 5ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်တော့ကြောင့်ညဘက်သတင်းတွေကို VOE ကနေဆက်လက်ကြီးညာနေပါရခင်ဗျာတနိုင်ငံလုံးပြစ်ခတ်ရစဲရေးလက်မှတ်ရေးထိုးနိုင်ဖို့ငင်းငယ်လုပ်ငန်းရှင်တွေမှာတရုတ်နိုင်ငံအနေနဲ့အဟန့်တားဖြစ်အောင်လုပ်နေတယ်လို့ပြောဆိုဆွဆွေးမှုတွေပေါ်ဒီတရုတ်နိုင်ငံကြားရေးဌာနပြောခွင့်ရဟောင်းလေးကညင်းဆိုလိုက်ပါတယ်အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားငင်းငယ်လုပ်ငန်းရှင်တွေမှာဆောင်ရွက်ပေးနေတဲ့မြန်မာငင်းငယ်စန္ဒာကအကြီးတန်းအရာရှိဒေါက်တာမင်းစောဦးကတရုတ်နိုင်ငံအနေနဲ့သူတို့နယ်စပ်နဲ့ကက်လျက်မှာရှိတဲ့တိုင်းရင်းသားအဖွဲ့တွေပေါ်လွှမ်းမှုဖို့ကြိုးစားခဲ့တယ်လို့ပြောဆိုခဲ့ပြီးမှအခုလိုတရုတ်နိုင်ငံဘက်ကတုံ့ပြန်ပြောဆိုလိုက်တာပါကိုကန်လက်နက်ကိုင်အဖွဲ့နဲ့မြန်မာစစ်တပ်တို့တိုက်ပွဲတွေဖြစ်ခဲ့ပြီးမှတရုတ်နိုင်ငံရဲ့ပါဝင်ပတ်သက်မှုနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကတန်တရားရှိနေတဲ့အပြင်တနင်္ဂနွေလုံးပြည့်ရက်စာချုပ်ချုပ်ဆိုတဲ့အခါမှာကိုကန်အဖွဲ့ပါဝင်ဖို့နေဆက်ကတိုင်းရင်းသားအဖွဲ့တွေကိုတရုတ်နိုင်ငံကပြီးနေဒါမှမဟုတ်ဘူးအစိုးရဆင့်အာဏာပိုင်တွေကပြောဆိုခဲ့ကြောင်းသိရတယ်လို့ဒေါက်တာမင်းစောဦးက VOE ကိုပြောပါတယ် UWSA ဝက်ပြည်သက်စီညီညွတ်ရေးအဖွဲ့ကမကြသေးခင်ကထုတ်ပြန်တဲ့အစီရင်ခံစာထဲမှာလဲဒီတနိုင်ငံလုံးပြစ်ခတ်ရစဲလက်မှတ်ရေးထိုးတဲ့အခါမှာအနောက်နိုင်ငံတွေအနေနဲ့အသီးသက်တွေနေရာကပါဝင်လက်မှတ်ရေးထိုးမှကြောင့်ဝါအဖွဲ့အနေနဲ့ပါဝင်ဖို့အခက်အခဲရှိကြောင်းရေးသားထားပါရယ်ဒီငင်းငယ်လက်မှတ်ရေးထိုးဖို့လုပ်ငန်းရှင်တွေမှာအနောက်နိုင်ငံတွေပါဝင်မှာမဟုတ်ဘူးလို့တရုတ်နိုင်ငံဘက်ကဝါအဖွဲ့ကကြေညာပေးထားတာကြောင့်အခုလိုမပါဝင်နိုင်တာဖြစ်ပါရယ်ခင်ဗျာ
မြောက်ကိုရီးယားနိုင်ငံကအလုံသမားပါတီစတင်တည်ထောင်တဲ့နှစ်ပေါင်း80ပြည့်အထိမ်းမှကိုဂုဏ်ပြုဖို့အတွက်စစ်ရေးပြအခမ်းအနားတွေနဲ့ပြင်ဆင်မှုတွေစတင်လှုပ်ဆောင်နေပြီဖြစ်ပါတယ်။ဒါဟာမြောက်ကိုရီးယားနိုင်ငံသမိုင်းမှာအကြီးမားဆုံးသောစစ်ရေးပြအခမ်းအနားတွေထဲကတစ်ခုလည်းဖြစ်ပါတယ်။ American Korea Institute website ရဲ့အဆိုအရပြီးခဲ့တဲ့အင်္ဂါနေ့တုန်းက satellite ကနေရယူထားတဲ့ဓာတ်ပုံတွေအရပျုံယန်းရှေ့ဘက်ခြမ်းလေတပ်စခန်းခြေဆိုင်တဲ့နေရာမှာစစ်သုံးရာကြီးတဲပေါင်း800နီးပါးနဲ့စစ်ကား600ကျော်အပြင်တင်ချက်ကားပေါင်း200ကျော်တို့ကိုတွေ့ရတယ်လို့ဆိုပါတယ်။လာမယ့်စနေနေ့ကျရင်ကင်နီဆွန်ရင်ပြင်မှာကျင်းပမဲ့အခမ်းအနားမှာတင့်ကားကြီးတွေဒုံးဒီလက်နဲ့တွေနဲ့စစ်ရေးပြချီတက်တဲ့စစ်သားတွေအပါအဝင်ကြီးကျယ်ခမ်းနားတဲ့စစ်ရေးပြမှုကိုတွေ့ရမှာဖြစ်ပါတယ်
။တရုတ်နိုင်ငံမှာဆက်လက်တောက်သုံးမှုကြောင့်လူငယ်3ယောက်မှတရားနှုံးသေဆုံးမှဖြစ်တယ်လို့သုတေသနပညာရှင်တွေကပြောဆိုလိုက်ပါတယ်။တရုတ်မျိုးသား3ပုံ2ပုံဟာဆက်လက်တောက်သုံးသူတွေဖြစ်လာပြီးသူတို့ဟာအသက်20မတိုင်ခင်မှာဆက်လက်စားတောက်ကြတယ်လို့ The Lancet Medical Journal မှာသုံးသပ်ဖော်ပြထားပါတယ်။တကယ်လို့ဆက်လက်တောက်တာကိုမေးရဖူးဆိုရင်တော့သူတို့ထဲကတစ်ဝက်လောက်ဟာသေဆုံးမှာပါ။ ဆလိတ်တောက်သုံးမှုကိုတားမြစ်ဖို့ကြဲကြဲပြင်းပြင်းလှုပ်ဆောင်တာမျိုးမရှိဘူးဆိုရင်ဒီဆလိတ်တောက်သုံးမှုကြောင့်တရုတ်နိုင်ငံမှာ2010ခုနှစ်တုန်းကတသန်း2030မှာနှစ်သန်းနဲ့2050မှာသုံးသန်းအထိတည်ဆုံးမှုမြင့်တက်လာနိုင်တယ်လို့သုတေသနပညာရှင်တွေကထောက်ပြပါရခင်ဗျာ
ဖိလစ်ပိုင်နိုင်ငံအလဲပိုင်းလုံခြုံရေးမြေဆုံထားရှိတဲ့အကျဉ်းအောင်တစ်ခုမှာမိလောင်မှုဖြစ်ပွားခဲ့တာကြောင့်အကျဉ်းသား10ဦးသေဆုံးခဲ့တယ်လို့တာဝန်ရှိသူတွေကတောက်ကြားနေမှာပြောကြားလိုက်ပါတယ်ပြီးခဲ့တဲ့ကြာသာပတေးနေ့က Liberty Regional အကျဉ်းထောင်မှာဖြစ်ပွားခဲ့တဲ့မိလောင်မှုဟာနည်းနည်းအတွင်းဒုတိယအကြိမ်ဖြစ်ပွားခဲ့တာဖြစ်တယ်လို့ Liberty လက်တီပြည်နယ်ကျဉ်းအောင်ဦးစီးဌာနပြောရေးဆိုခွင့်ရှိသူကပြောပါတယ်ရှင
်ဟုတ်ထုံးနေညပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့ရှာဖောင်တို့ကပြောပြပေးခဲ့တာပါရှင်ခုတော့သတင်းဆောင်မနဲ့ဆက်သွယ်မေးမြန်းချက်တွေကိုစတိုက်တင်ဆက်ပေးသွားတော့မှာပါမြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားဆွေးနွေးနေတဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာအလုံးမပါဝင်နိုင်ပဲဖြစ်နေရတာဟာတရုတ်နိုင်ငံကဝင်ရောက်ဆွတ်ဖက်နေတာကြောင့်ဖြစ်တယ်လို့အစိုးရငြိမ်းချမ်းရေးဖော်ဆောင်မှုအဖွဲ့တာဝန်ရှိသူတဦးကပြောဆိုလိုက်ပါတယ်တနင်္ဂနွေလုံးပြစ်ခတ်ရဆေးရေးစာချုပ် NCA ကိုလက်မှတ်ရေးထိုးဖို့ရပ်ပိုင်းအလိုမှာပဲအခုလိုပြောဆိုလိုက်တာပါအပြည့်စုံကတော့ဆက်သွယ်စုံစမ်းထားတဲ့ကိုညာဝင်းအောင်ကတင်ပြထားပါရရှင
်မကြခင်ရပ်ပိုင်းအတွင်းလက်မှတ်ရေးထိုးကြမယ်ဆိုတဲ့တနင်္ဂနွေလုံးအပြည့်ခတ်ရဆေးရေး NCA စာချုပ်မှာလက်နက်ကန်အဖွဲ့တွေအားလုံးပါဝင်နိုင်တော့မှာမဟုတ်ပါဘူးအဖွဲ့အားလုံးပါဝင်မှသာသူတို့အနေနဲ့ NCA ကိုလက်မှတ်ရေးထိုးနိုင်မယ်လို့တိုင်းသားလက်နက်ကန်အဖွဲ့တချို့ကပြောထားပါတယ်အခုလိုတိုင်းသားလက်နက်ကိုင်အဖွဲ့တွေတင်းခံနေရတဲ့အကြောင်းကတရုတ်အာဏာပိုင်တွေကနောက်ကွယ်မှာဝင်ရှုပ်နေတာကြောင့်ဖြစ်တယ်လို့မြန်မာညီညွတ်ရေးစင်တာ MBC ရဲ့တာဝန်ရှိသူဖြစ်တဲ့ဦးမင်းစော်ဦးက VOA ကိုအခုလိုရှင်းပြပါတယ်
အဲ့တော့အဓိကတော့ဒီစိုးကန့်ထိုးစစ်ဖြစ်သွားတဲ့အပေါ်မှာစိုးကန့်ထိုးစစ်ကိုတရုတ်နိုင်ငံထဲမှာရှိတဲ့ဒီ logistic ပေါ့နော်ဒီလက်နက်ခရမီးကြောက်ဒီထောက်ပို့ကိစ္စတွေလူစုတွေဟာတွေဖြစ်လာတဲ့အပေါ်မှာဒီစိုးကန့်ထိုးစစ်ထဲမှာပါတဲ့အဖွဲ့တွေကိုဒီအစိုးရဘက်ကလုံခြုံရေးအဖွဲ့အစည်းတွေဘက်ကလည်းတော်တော်ကြီးကိုယုံကြည်မှုနည်းသွားတာဆိုတော့တော်တော်ရှိတာပေါ့နော်။အဲပြဿနာရှိတဲ့အခါမှာအခုကျွန်တော်တို့ကြားလာကတရုတ်နယ်စပ်မှာရှိတဲ့လက်နက်ကိုင်အဖွဲ့အစည်းတွေကိုဟုတ်လား official ပေါ့နော်ကျွန်တော်တို့မသိတာကဒါဒေချင်းကလားယူနန်ကလားတော့မသိပေါ့နော်။အဲ့လိုမျိုးတွေ့ပြီးတော့ဒီ NCA မှာအကူကံပါဝင်လက်မှတ်ရေးထိုးဖို့လိုတယ်ဆိုတဲ့ပုံစံမျိုးပြောတယ်ဆိုတဲ့ဟာမျိုးတော့ကျွန်တော်တို့သိရတယ်ပေါ့နော်။အဲ့တော့ဒီ UDLS ရနောက်ဆုံးထုတ်တဲ့စိတ်မနဲ့မှလည်းကြီးလာတာကသူတို့အနေနဲ့တရုတ်အစိုးရကိုဒီအနောက်နိုင်ငံတွေမပါဘူးဆိုပြီးတော့ပြောတာလေအခုအနောက်နိုင်ငံတွေပါဝင်ပြီးလက်မှတ်ရေးထိုးမယ်လဲကြားတယ်ပေါ့နော်။အကြောင်းမလို့ဒီဂရီကိုအဖျက်ပြင်မှုဆိုတဲ့ပုံစံမျိုးသူတို့ကြီးလာရှိတယ်လေ။အဲ့တော့အဲ့စိတ်မမတိုင်ခင်တော့က UDLS ကြီးကိုလည်းလုံးလုံးလာတွေ့သွားတယ်လို့ကျွန်တော်တို့ကြားတယ်။အဲ့တော့အဲ့ဒီအချက်ပေါ်မူတည်ပြီးတော့ပေါ့နော်အခုလော်လော်ဆယ်မှာအားလုံးပါဝင်ရတော့အဆက်ဆက်ရှိတယ်ဆိုတဲ့ဟာတော့ကျွန်တော်တို့သုံးသပ်ပါတယ်။
ဦးမင်းစော်ဦးရဲ့အခုလိုဆွဆွဲပြောဆိုချက်တရားမဟုတ်မှန်ကြောင်းတရုတ်အစိုးရကငင်းဆိုလိုက်တာကိုနိုင်ငံတကာသတင်းတွေမှာဖော်ပြကြပါတယ်တရုတ်မြန်မာနယ်စပ်မှာတိုင်းသားလက်နက်ကိုင်အဖွဲ့တချို့ရှိပြီးမြန်မာစစ်တပ်နဲ့အဲ့ဒီတိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ပဋိပက္ခကအခုချိန်ထိအဆုံးမတတ်နိုင်သေးပါဘူးဒါကြောင့်တရုတ်အစိုးရရဲ့သဘောထားကိုသူတို့အဖွဲ့ကအလေးထားပါတယ်လို့ UWSA အဖွဲ့တာဝန်ရှိသူတဦးဖြစ်တဲ့ဦးအောင်မြစ်ကပြောပါတယ
်ဟုတ်ပါဗျာကိုကန့်ဒီမှာဖြစ်တဲ့ကိစ္စကိုကံကိစ္စနော်ဥမာဟိုကဲဟိုကဲရင်နဲ့ဖြစ်နေတဲ့ကိစ္စအခုတကွေးတွေဖြစ်နေသေးတယ်လေပြစ်တာခတ်တာတွေရှိသေးတယ်ဒီလိုဆိုလို့ရှိရင်တရုတ်မြန်မာအစိုးရအချင်းချင်းကြားမှာလည်းရှင်းနိုင်ဖို့လိုတယ်ဆိုတော့သဘောထားပါရှင်းနိုင်ရင်ပြည်လည်နိုင်တာပေါ့ဗျာသူကတစ်မျိုးစဉ်းစားကိုကတစ်မျိုးစဉ်းစားဆိုရင်တော့ဒါပြည်လည်နိုင်မှုကဖြစ်တယ်လေ
တရုတ်မြန်မာနေဆက်ငင်းညမ်းသွားအောင်ကိုကန့်လက်နက်ကိုင်အဖွဲ့ NCA စာချုပ်မှာလက်မှတ်ရေးထိုးခွင့်ရရေးကိုတရုတ်အစိုးရကလိုလားနေပေမဲ့မြန်မာအစိုးရကတော့ကိုကန့်အဖွဲ့ကိုခြံလှမ်းထားစေဖြစ်ပါတယ်။ကိုကန့်အဖွဲ့နဲ့ပတ်သက်တဲ့မြန်မာအစိုးရသဘောထားကိုဦးမင်းစော်ဦးပြောတာက
ကိုကန့်နဲ့ပတ်သက်တဲ့သဘောထားကိုကန့်အနေနဲ့ပြန်လာခြင်းဆိုပြန်လာလို့ရတယ်။ကိုကန့်ခေါင်းဆောင်နေပေါ့နော်။နိုင်ငံရေးဖြစ်စဉ်မှာဝင်ပါလို့လည်းရတယ်။နောက်ပြီးတော့ဟလာလူလူလက်ခံနဲ့ဆိုလို့ရှိရင်သူတို့ပြန်လာပြီးသူခေါင်းဆောင်လို့လည်းရတယ်။ဒါပေမဲ့လက်နက်တော့မယူလာပါနဲ့ဆိုတဲ့ policy ရှိပါလို့လို့ဆိုရမှာ
NCA စာချုပ်မှာအလုံးမပါနိုင်ပဲဖြစ်နေရတာဟာတရုတ်နိုင်ငံကဝင်ရောက်ဆွတ်ဖက်နေတာကြောင့်လို့မြန်မာအစိုးရဘက်ကပြောပေမဲ့ဒါဟာအကြောင်းပြချက်ပေးယုံတက်တက်တာဖြစ်တယ်လို့တရုတ်မြန်မာအရေးကျွမ်းကျင်သူယူနန်ပြည်နယ်မှာနေထိုင်တဲ့ဒေါက်တာလှကျော်စောကသုံးသပ်ပါတယ
်အဓိကဗမာပြည်မှာငင်းညာကြီးလိုချင်ရင်နော်ဗမာတပ်မတော်ကသူတို့ရထားတဲ့နိုင်ငံရေးအခွင့်အာဏာဒီဘဝရဲ့အခွင့်အာဏာတွေကိုကြံတဲ့လူတွေနဲ့အ ਨੇ ဆုံးမျှဝေစားပုံးမှမယ်ဆိုတဲ့စိတ်ကလေးဝင်မှဖြစ်တာအဲ့တော့အဓိကကဒီငြိမ်းချမ်းရေးစာချုပ်မဖြစ်ရတာဟာဗမာတပ်မတော်ရဲ့ သူတို့ရရှိထားတဲ့အခွင့်အာဏာတွေကိုလျှော့မပေးချင်ဘူးပဲ။ဒါမဲ့ဒါကိုကာကွယ်ခြင်းနဲ့အတွေ့အဲ့လိုဟိုလူပုံဒီလူပုံပုံတော့တခြားလူတွေပို့ပြီးတော့နီးစပ်တဲ့တရုတ်ကိုအဖြစ်တည်းပြောတာပဲ။အဲ့တော့တကယ်လို့ဗမာကမ္ဘောဒီးယားအနေနဲ့အစိုးကြီးတဲ့ကသဘောထားကြီးကြီးနဲ့အားလုံးကိုပါဝင်စေချင်လိုက်သူတို့လုပ်လို့ရတဲ့အချက်တွေအများကြီးမလုပ်တာဖြစ်တယ်။အခုလက်တွေ SSA လို့ဘာလို့ဝက်နေကြီးနဲ့ဖြစ်တာတို့ဘာလို့ညာတို့အခုလျှောက်လုပ်နေတာပဲ။အဓိကဗမာပြည်ရဲ့ညီညာရေးအခြေအနေကဗမာကမ္ဘောဒီးယားရဲ့စိတ်နေစိတ်ထားပေါ်မှာလည်းမကြည့်ရဲ့
။ဒါမဲ့ရပိုင်းတွင် NCA စာချုပ်လက်မှတ်ရေးထိုးတဲ့အခါနိုင်ငံတကာအသိသက်တွေအဖြစ်တရုတ်ဂျပန်ထိုင်းကုလသမဂ္ဂနဲ့ EU ဥရောပသမ္မဂအဖွဲ့တွေပါဝင်ကြမှာဖြစ်ပါတယ်ခင်ဗျာ
။ကိုညာဝင်းအောင်မင်းမြန်တင်ပြသွားတော့ပါရှင်။သတ်တရှင်များရှင်။တပြည်လုံးအတိုင်းအတာပြစ်ခတ်ရဆဲရေး NCA လက်မှတ်ရေးထိုးဖို့ညှင်းဆန်းခဲ့တဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA အနေနဲ့အခြေပြုလှုပ်ရှားနေတဲ့ကြေးတီးမြို့နယ်ထဲကနေတပ်ဆုတ်ထွက်ခွာသွားဖို့မလိုက်နိုင်ရင်ရှမ်းပြည်တပ်မတော်ရဲ့ဌာနချုပ်အထိထိုးစစ်ဆင်သွားမယ်ဆိုပြီးဒေသခံမြန်မာစစ်တပ်ကလည်းညွှန်ကြားချက်ပေးလာတယ်လို့ရှမ်းပြည်တပ်မတော်တာဝန်ရှိသူတွေကပြောပါရယ်။မြောက်ပိုင်းရှမ်းပြည်တပ်မတော်ဟာ NCA စာချုပ်လက်မှတ်ရေးထိုးဖို့ညှင်းဆန်းခဲ့တဲ့နောက်ပိုင်းမှာမြန်မာတပ်မတော်ဘက်ကနေထိုးစစ်ဆင်မှုတွေဆက်တိုက်ပြုလုပ်လာခဲ့ပေမဲ့တပ်စခန်းကိုနောက်ဆုံးမှမဟုတ်ပဲခုခံကာကွယ်သွားမယ်လို့လည်းရှမ်းပြည်တပ်မတော်ဘက်ကပြောပါရယ်။ဒီအခြေအနေကိုတော့ VOA ထိုင်းခြေဆိုင်သတင်းထောက်နိုင်ကွန်းအိမ်ကနေအခုလိုသတင်းပေးပို့ထားပါရယ်။
ဟုတ်ကဲ့ပါရှမ်းပြည်နယ်တောင်ပိုင်းကြည်တီမြို့နယ်ထဲမှာအခြေပြုလှုပ်ရှားနေတဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA တပ်ဖွဲ့တွေတပ်ဆုပ်ပေးဖို့မြန်မာစစ်တပ်ကနေညွှန်ကြားချက်ပေးလာခဲ့တာပါဒီညွှန်ကြားချက်ကိုမလိုက်နာဘူးဆိုရင်မြောက်ပိုင်းရှမ်းပြည်တပ်မတော်ရဲ့ဝန်ဟိုင်းဗဟိုဌာနချုပ်ကိုတိုက်ခိုက်မယ်လို့အစိုးရစစ်တပ်ဘက်ကနေဆက်သွယ်ကြောင်းကြားလာတယ်လို့ SSPP တပ်ဖွဲ့ကဗိုလ်မှူးကြီးဆိုင်းစေးအောင်ကအခုလိုပြောပါတယ်အဲ
့ဒီမြောက်ဖေဒီမဖြစ်မဖြစ်ဌာနချုပ်တိုက်မှာပေါ့အဲ့လိုပြောတယ်
အစိုးရတပ်တွေအနေနဲ့နိုင်မြေရှင်းလင်းရေးလှုပ်လှူတဲ့အတွက်အရှိအလဲပိုင်းတိုင်းစစ်ဌာနချုပ်ကနေမနေ့ကမြောက်ပိုင်းရှမ်းပြည်တပ်မတော်လာရှိုးမြို့ဆက်ဆံရေးရုံးကနေတဆင့်တယ်လီဖုန်းနဲ့အကြောင်းကြားလာတယ်လို့ဘူမူကြီးဆိုင်းစေးအောင်ကပြောပါတယ်။ကာလတန်ကြာတိုက်ပွဲရပ်တန့်နေတဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့မြန်မာတပ်မတော်တို့အကြားအောက်တိုဘာလ6ရက်နေ့ကစပြီးတော့တိုက်ပွဲတွေစတင်ဖြစ်ပွားလာပြီးမနေ့ကထိမိုင်းရှူးမြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားနေစေလဲဖြစ်ပါတယ
်။2020နဲ့တခုချင်းအစစ်အစီပြန်တို့ထိုးထားပြီးတော့ဒီမှာထိုးထားပြီးပြန်ရှိတာပဲဒီကြောင့်ဆင်းရောဒီကြောင့်ဆင်းရောထိုးထားပြီးပြန်ရတယ်ပြောပြောမတိုက်ကြောက်ဘူးဆိုတာဒါနဲ့တိုက်လာတဲ့အခါကနေရာကျော်နေပြီလေ
မြောက်ပိုင်းရှမ်းပြည်တပ်မတော်ဟာတပြည်လုံးအတိုင်းအတာပြစ်ခတ်ရစေရေး NCA စာချုပ်လက်မှတ်ရေးသူဖို့ညှင်းဆန်ခဲ့တဲ့နောက်ပိုင်းမှာမြန်မာတပ်မတော်ဘက်ကနေထိုးစစ်ဆင်မှုတွေပြုလုပ်လာခဲ့ပါတယ်။မြောက်ပိုင်းရှမ်းပြည်တပ်မတော်အနေနဲ့မိမိတို့ဖွဲ့အခြေပြုလှုပ်ရှားရနိုင်မည်ကနေစုခွာမှာမဟုတ်ဘူးလို့ဘူမူကြီးဆိုင်းစစ်ဝန်ကပြောပါတယ်။ပြီးခဲ့တဲ့2013ခုနှစ်တုန်းကမြောက်ပိုင်းရှမ်းပြည်တပ်မတော်ထိန်းချုပ်ရန်တန်ရမြို့နယ်ထဲကလွယ်လန်းဒေသနဲ့2014ခုနှစ်မှာတာဘာဆောင်ဂရုစိတ်ဒေသကိုဖယ်ရှားပေးဖို့မြန်မာတပ်မတော်ဘက်ကနေတောင်းဆိုချက်ကို SSPP ဘက်ကလက်မခံခဲ့လို့နှစ်ဖက်သက်တွေကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပါတယ်။လက်ရှိ NCA လက်မှတ်ရေးထိုးနိုင်ရေးအတွက်ညှိနှိုင်းနေစေကာလမှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေပေါ်ထိုးစစ်ဆင်မှုတွေလှုပ်ဆောင်ဖို့မသင့်တော်ဘူးလို့ကြားကောင်းပါသည်ခေါ်ရှမ်းတိုင်းရင်းသားများဒီမိုကရေစီဖွဲ့ချုပ်ရဲ့ပြောရေးဆိုခွင့်ရှိသူစိုင်းလိတ်ကအခုလိုပြောပါတယ်
ညောင်းအောင်တိုင်းနာလက်နက်ကိုင်ဖွဲ့ကြီးကိုယ်တိုင်ကအဆိုပြုနေပြီးသားရဲ့သူတို့ကိုယ်တိုင်ကျူးကျူးပန်းပန်းနဲ့ညှိနှိုင်းဆောင်ရွက်ပြီးတော့ရလာတဲ့စာချုပ်တစ်ခုဖြစ်တယ်။အဲ့ဒီစာချုပ်ကိုတိုင်းနာအဖွဲ့ကြီးအကုန်လုံးကကြည်ရဲအပြည်ကလက်မှတ်ရေးထိုးတယ်။အခုအဲ့လိုကြည်ရဲအပြည်ကလက်မှတ်ရေးထိုးဖို့မရှိလို့လက်မှတ်ရေးထိုးနိုင်အောင်ကျူးပန်းဆောင်ရွက်နေပြီဖြစ်တယ်။အဲ့ဒီကာလမှာတက်မတော်တွေနဲ့တရားချက်ပြောင်းပြီးရဲ့သူရဲ့ဌာနချုပ်သူရဲ့စခန်းကြီးကိုပြန်ဖိခိုင်းတယ်ဒါကြောင့်မလုပ်သိမှုရှိရင်အဝင်တိုင်းနဲ့ဝင်ကြီးနေဆိုတဲ့ဧကမျိုးဟာလောကမှာဖြစ်တဲ့မှုဒီစီစီတဲ့ညီငယ်ကြီးပေါ်ပေါက်ဖို့ဆိုလို့ရှိရင်နိုင်ငံရေးသဘောပေါ်မှာပြည်နယ်ဆောင်ရွက်မှာပေါ်ပါလိမ့်မယ်
ထိုင်းနိုင်ငံမှာကျင်းပခဲ့တဲ့လက်နက်ကင်တိုင်းဒါဖွဲ့စည်းတွေရဲ့စက်တင်ဘာလကုန်စည်းဝေးပွဲကနေ KNU ကရင်မျိုးသားစည်းရုံးဒီမိုကရေစီကျူးပြူကရင်တပ်မတော် TKPA ကရင်ငင်းချမ်းရေးကောင်စီမြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF အစရှိတဲ့အဖွဲ့ခုနှစ်ဖွဲ့အနေနဲ့ NCA လက်မှတ်ရေးထိုးဖို့ဆုံးဖြတ်ခဲ့ကြတယ်လို့ KNU ကချင်လွတ်လပ်ရေးဖွဲ့မွန်ပြည်တပ်ပါတီမြောက်ပိုင်းရှမ်းပြည်တပ်မတော် DNL တအောင်းပလောင်တပ်ဖွဲ့အစရှိတဲ့အဖွဲ့ဆယ်ဖွဲ့ကတော့အလုံးစုံမပါဝင်တဲ့အတွက်လက်မှတ်ရေးထိုးဖို့ငင်းဆန်ခဲ့ပါတယ်ဒီတွင်ငင်းချမ်းရေးအတွက်ကြိုးပမ်းနေတဲ့ကာလမှာအမျိုးသားပြန်လည်တင်းမြတ်ရေးကိုရှေ့ရှုပြီးတော့ဆွေးနွေးညှိနှိုင်းနေတဲ့အဖွဲ့အစည်းတွေပေါ်တတ်မတော်အနေနဲ့ထိုးစစ်ဆင်နေခြင်းကိုအများဆုံးရပ်ဆိုင်းပေးဖို့ရှမ်းတိုင်းရင်းသားများဒီမိုကရေစီဖွဲ့ချုပ်အနေနဲ့အောက်တိုဘာလ10ရက်နေ့မှာညင်ညာချက်ထုတ်ပြန်တောင်းဆိုထားပါတယ်။မြန်မာဆိုရပြည်တော်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC ဖွဲ့ဒုတိယဥက္ကဋ္ဌဝန်ကြီးဝောင်မင်းကတော့အကြောင်းကြောင်းကြောင့်လက်မှတ်မရေးထိုးနိုင်သေးတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကိုထိုးစစ်ဆင်မှာမဟုတ်ဘူးလို့သတင်းမီဒီယာတွေကပြောဆိုမှုတွေရှိနေပေမဲ့လက်ရှိမှာ KIU ကချင်လွတ်လပ်ရေးဖွဲ့ဒ TNL တောင်းမလောင်တပ်ဖွဲ့နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်တို့ပေါ်ထိုးစစ်ဆင်နေစေလဲဖြစ်သွားတယ်ခင်ဗျာ
DOE မြန်မာပိုင်းရဲ့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ Radio အစီအစဉ်တင်ဆက်မှုတွေကိုစက်တင်ဘာလ28ရက်နေ့ကစတင်ပြီးတော့နေ့စဉ်တနေ့ကို9ဝက်စာတိုးမြင့်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ညနေ6နိုင်ခွဲကနေ9နိုင်အစားညနေ6နိုင်ကနေ9နိုင်အထိတနင်္ဂနွေကြာတင်ဆက်ပေးသွားပါမယ်နေ့စဉ်ရုံမြင့်တန်ကြားအစီအစဉ်တွေကိုလည်း9ဝက်စာတိုးမြင့်ပြီးတော့တနေ့ကိုတနင်္ဂနွေကြာဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ် VOA မြန်မာပိုင်းရုံမြင့်တန်ကြားအစီအစဉ်တွေကိုတော့ Asia Set 7ဂျိုရုကနေဖမ်းယူကြည့်ရှုနိုင်ပါတယ်VOA ရုပ်တန်တဲ့ Radio အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရွေးကောက်ပွဲအထူးတိုးချဲ့အစီအစဉ်ကိုလည်းကြည့်ရှုအားပေးနားဆင်ကြပါအောင်ရှင်ခုတော့ရေးကြည့်တဲ့င်းဖက်အလက်ပေးရအောင်ပါစကိုင်းတိုင်းကလေးမြို့မှာမိုးရွာသွန်းမှုများပြီးတတိယအကြိမ်ရေကြီးမှုတွေဖြစ်တာကြောင့်ရေဘေးနဲ့လွတ်ရာကိုတင်းရှောင်နေကြရပါတယ်။ဒါအပြင်ကလေးကနေရန်ကုန်ကိုအထွက်တံတားတစ်ခုကျူရတာကြောင့်လည်းလမ်းပိတ်ဆို့မှုတွေဖြစ်နေပါတယ်။အကြောင်းစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA ထိုင်းခြေဆိုင်သတင်းထောက်မအေးအေးမကအခုလိုသတင်းပေးပို့ထားပါတယ်
။စကိုင်းတိုင်းကလေးမြို့မှာဒီရက်ပိုင်းတွင်မိုးများပြီးမြစ်တာမြစ်ကရေတက်လာတဲ့အတွက်ရေကြီးမှုတွေကိုဒေသခံတွေထပ်မံကြုံရတာပါ။ကလေးမြို့ကနေရန်ကုန်မန္တလေးကိုထွက်တဲ့ချင်းဆိုင်ရွာအနီးကတံတားတစ်ခုကျိုးသွားတာကြောင့်ကားလမ်းပိတ်ဆို့မှုတွေဖြစ်နေရတယ်လို့ရေဘေးကြောင့်ဒေသခံတွေတိတ်ရှောင်နေရတယ်ဆိုပြီးဒေသခံတဦးကပြောပါတယ်
။ဟုတ်တယ်ဗျရေတက်တယ်ဟိုတံတားတစ်ခုကတော့ကျိုးတယ်ဟိုဗာလဲအဆောင်လမ်းဘက်ကရန်ကုန်ဘက်ထွက်တဲ့တံတားတစ်ခုပေါ့နော်
။ဟုတ်ဟုတ်
အခုလောလောဆယ်ကတော့တံတားကျိုးသွားတော့အဲကားတွေကတော့ပိတ်နေတယ်အများကြီးပဲအဲ့မှာလူတွေလည်းဟိုကူးနေရတာပေါ့ဟိုတက်ဟိုဘယ်လိုခေါ်မလဲတံတားလည်းသူတို့လုံနေကြပါလေအများကြီးတံတားပေါ့နော်။လူတွေကတော့အဲပြန်ရွှေ့ကြတယ်ဟိုတချို့အဲရက်ခွက်ထဲမှာပြန်နေတဲ့လူတွေကတော့ပြန်ပြီးတော့ရွှေ့ကြတယ်ဟိုနေဆက်ဟိုတို့တို့ရေလွတ်တဲ့နေရာကိုပြေးကြတော့ပေါ့ပြီးတော့မနက်ကတော့ဒုက္ခသည်စခန်းတစ်ခုကဒီကျွန်တော်လက်ချောင်းလမ်းဘက်မှာရှိတဲ့ဒုက္ခသည်စခန်းကဒီသတ္တပပိုင်းတော့တို့တို့ကရေလွတ်ပြီဆိုတော့တို့ရွာကိုပြန်ပြောင်းကြတာအဲ့ဒါအခုရေပြန်မြုပ်လို့တို့တို့ကဟိုဆက်ဗာလဲစစ်တပ်ကနေပြီးတော့ကားနဲ့ပြန်ပြီးတော့တို့တို့ရွှေ့ပေးတယ်ဗျဒါမဲ့အခုလောလောဆယ်ကတို့နေတဲ့ဒုက္ခသည်စခန်းကလည်းရေပြန်မြုပ်တယ်ဗျအဲ့ဟိုမြစ်နဲ့နီးတဲ့မြစ်တာမြစ်နဲ့နီးတဲ့ရွာလေးပေါ့ဗျာမြစ်တာမြစ်ကနေရေတက်တာတော့
ဟုတ်ကဲ့
တက်တာဆိုတော့ဆက်လက်လူရကြောက်ကြတယ်ဘူးတော့ဟောက်ပြအဲ့ဒါကိုရွှေ့ကြတယ်ပြန်ပြီးတော့လေဒီကိုတည်းကလည်းအဲ့မြစ်တာမင်းသားမှရှိတဲ့ဒီတင်သာရွာဆိုရင်သူတို့စောကြီးတွေကပြန်နေဖို့အချိန်နေတော့မဟုတ်သေးဘူးဒါမဲ့တချို့ကလည်းသူတို့အိမ်မှာသူတို့ပြန်နေကြတယ်ဒုက္ခတဲ့စကမ်းတွေကလည်းလက်မခံဘူးဆိုတော့အဲ့လူတွေကအခုပြန်ပြီးတော့ဒီဘက်ကိုရွှေ့ကြတယ်ဗျာနီးတဲ့ကပြန်ပြီးတော့ဟိုရှိကြတာပေါ့ဗျာဒုက္ခတဲ့စကားတော့မရှိသေးဘူးဗျညာဘက်ကြီးရေတက်လာမှာကိုကြောက်ကြတာတို့ကလေ
ပြီးခဲ့တဲ့ရေဘေးကြောင့်ကလေးမျိုးမှာဒေသခံတွေအနေနဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေပြည့်ပြည့်ဝဝမရသေးသလိုကျိုးပြက်သွားတဲ့တံတားတွေဟာလည်းယာယီသာဆောက်လုပ်ထားရတယ်လို့ဆိုပါတယ်အခုကျိုးပြက်သွားတဲ့တံတားဟာယာယီဆောက်လုပ်ထားတဲ့တံတားတွေကတခုဖြစ်တယ်လို့လည်းဆိုပါတယ်ရေဘေးတံကိုခံရတဲ့ရွာတွေဟာပြန်လည်ထူထောင်ရေးတော့မလုပ်နိုင်ကြသေးပဲအခုထိနေရာအတိတ်ကြမရှိသေးတဲ့ရွာတွေရှိနေသေးတယ်ဆိုပြီးဒေသခံကဆက်ပြောပြပါတယ်
။ဒီမြောက်လဲမြောက်လဲရွာဆိုရင်ဘယ်လောက်ဆိုးလဲဆိုမြောက်လဲကတရွာလုံးပြုတ်သွားတာကြတယ်။တရွာလုံးပြုတ်သွားပြီးတော့ကျွန်တော်တို့ကြည့်တဲ့အခါကျတော့အဲ့ရွာကမြုပ်တော့သူတို့ဒီဘက်ကိုထွက်လာတယ်ထွက်လာတဲ့အခါကျတော့သူတို့ယာယီဟိုရေလွတ်တဲ့နေရာလေးမှာနေတယ်ဗျ။နေတဲ့အခါတော့ကျတော့အဲ့နေရာကဟိုဆက်တက်ပိုင်းနဲ့မြေဖြစ်နေရဗျ။ဆက်တက်ပိုင်းနဲ့မြေဖြစ်နေတော့အဲသူတို့ကအဲစစ်တပ်ကဟိုဗာလဲဒီဇင်ဘာလအထိဆိုသူတို့နေခိုင်းနေကြဒီဇင်ဘာလပြင်ထွက်ပြရမယ်လို့ပြောတယ်ဆိုတော့သူတို့ရွာကလည်းနေလို့ကိုမရဘူးတရွာလုံးဟိုဘယ်လိုပေါ်မလဲစစ်တုံးနေခဲပြီအဲ့လိုမျိုးနဲ့ပြုတ်သွားတာကြောင့်တောင်မောနေပြီးတော့ဟိုပြိုကျလာတာဟိုတို့ကဒီအားကားလေးရွာပြက်တဲ့ဈေးကတော့အဲပြက်ပြက်တုံးအောင်ပေါ်တော့ပြီးတော့ပူကြီးကြဲကြဲဆိုတော့လည်းဟိုကျွန်တော်တို့ဒီဘယ်လိုပေါ်မလဲသရိုက်တာဖွဲ့တွေကလည်းအများကြီးမလုံနိုင်ဘူးကြောင့်အားလုံးလည်းဆိုကျွန်တော်ကဟိုတော့ကြက်လည်းမရှိဘူးပြီးတော့လူငင်းကလည်းနေတယ်ဆိုတော့မလုပ်နိုင်ဘူးကြဟိုကျွန်တော်တို့ဟိုဘယ်လိုခေါ်မလဲဒီဖရာရီကအဖွဲ့တွေပဲလုပ်နေကြတာဗျအခုချိန်ထိအစိုးရဘက်ကတော့ဘာမှမလာသေးဘူးကြဟိုစည်ရင်းကတော့လာတော့ကောက်နေကြတာပဲဒါမဲ့ဘာမှမလုပ်သေးနိုင်သေးဘူးက
ြမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကစောက်ကြာနေသတင်းထုတ်ပြန်ချက်မှာတော့သခိုင်းတိုင်းဒေသကြီးအထက်ပိုင်းချင်းပြည်နယ်နဲ့ရခိုင်ပြည်နယ်တွေမှာဒေသလိုက်မိုးကြီးမယ်လို့ဆိုထားပါတယ်မိုးရေကြိမ်တွေဟာကြောက်တော်မြို့မှာ 4.61 လက်မှတမူးမြို့မှာ 4.25 လက်မှကလေးမြို့မှာ 3.65 လက်မှဖလန်းမြို့မှာ 3.80 လက်မှပလောဝမြို့နဲ့မြောက်ဦးမြို့တွေမှာ 3.46 လက်မှဟ 红门林庙嘛，东头的嘛，立东了嘛，张公庙嘛，东头的嘛，你看了嘛呢？哈卡门奥米吉呐，地底莫来个雷瓦，毛多安萨的尼亚的嘛，我已经了嘛里个，那了嘛车叫没事，比的人偷变他娃嘞，比个嘞拉里东阿罗，你妈比的欢，在那边呢，三那窟窿嘛，也别真个比。ये बेटे पिदु सच्चाव देंजो शिगे दलो ये बेटा लुटिया जो ते सोमु पिके बारे से
माम ए मागा सुजी दें प्यार तोरा वाशे कुरो नेंगर गादरें डबो पे ले बेवाऊ में तुनिशा नेंगन डेमोक्रेसी इतने कुप्यां ये ट्वे पिके रे नटाऊ सत कुने डोंगा सबे प्यूटोलान ये लो कोरे डेमोक्रेसी ये लो शामुगो चौका आ पिके रे तुनिशास नेशनल डायलॉग क्वार्टेट अपोया ये कुने ये चे पे अटे नटाऊ संगा कुने नोबल नेंचा ये सुगो याशी दावारे दिने ट्वे नोबल नेंचा ये सु चिमिं केरे जाऊ उरोपा साया वीओए द्रेन चा लुइस रेमरस ये द्रेन पेबो छगो छे खामिरो शाबांगा प्योप्या पेठा वारे शे
Okay, ba. Tini natang senga, nobenye yen sugu, no winagen Oslo Myuma, Nobel Committee Ichike, Kazi Suma Fifaga, Tauta Nema, Jinya, Laipare.
The Norwegian Nobel Committee has decided that the Nobel Peace Prize for 2015.
Tunisia Nangama, Natang Sitakunis, Baby Tola Yelo Shamuma, Alo Lakanine, Democracy Senegu, Posa Nangera, Tunisian National Dialogue Quartet New Bao Puegu, Natang Sanga, Nubenya Su Chimimu, Nowinanga Nube Comdiga, Sumpia Lajava.
Deep Puegoro, a lot of Matamakaripi, Tunisia Luquin Puejone, Tunisia Shinemia Puerone, Puezi Tabare, Nangan Ye Lotan Tapia Murine, Lumu Ye Supu on Jamurija, Democracy, then Kubian Ye Longan Zindui, Bioque Lunini Chenema, Tipuega Joban San Yagera Lule, Nova Comedy Gigera Biobare.
It established an alternative, peaceful political process.
Jamima, Pilunse Pilunini Chimabe, Ninjan and Nangay at Kubiamu Longan Zediago, Chamanangevare.
ရှင်ရှားပေါင်းကစူးစီးတင်ပြသွားတာပါရှင်VOA အမေရိကန်အသံရဲ့တောက်ချာနေညဖက်အစီအစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတော့
အမှတ်ရှိရ83ဘိုးစားလိုက်ကြီးရန်ကုန်မြို့ကိုစာရေးသားဆက်သွယ်နိုင်ပါတယ်ဖုန်းနဲ့ဆက်သွယ်လို့ရတဲ့အတွက်ကတော့09926940ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းတို့မီတာ24 30နှစ်နဲ့40လို့မှနားဆက်နိုင်ပြီးတော့ ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းတူ16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ7နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့35နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းညစနေနေမှာပ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာညချမတတရှိများရှင် VOA မြန်မာပိုင်းစီစဉ်ရဲ2015ခုနှစ်အောက်တိုဘာလ9ရက်ပို့ထိုးနေ့ညပိုင်းအတန်လွင့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုညဒုတိယပိုင်းထုတ်လွှင့်ပေးမယ့်စနေတီစီစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့51ပြင်လက်လက်မီတာ190ရောကနေပြီးတော့လဲတိုးချက်ဖန်ယူနာဆင်နိုင်ပါတယ်အခုညပိုင်းဆက်ပြီးထုတ်လွှင့်သွားမယ့်သတင်းဘတ်စင်ကဏ္ဍတွေထဲမှာကြားကြမှာတော့
နျူထရီနို3ခုကိုပေါင်းလိုက်ရင်တောင်မှဒီအလွန်တရာမှအလေးချိန်ဒရဝတ္ထုသေးငယ်တဲ့အလက်ထရွန်နဲ့အစပေါင်းတပန်းပုံတပုံမကပို့ပြီးတော့သူကအလေးချိန်
ဒေါက်တာပဒေတာတင်ပြောသားတော့ပါရှင်အပြည့်စုံကတော့သိပ္ပံနဲ့နည်းပညာစီစဉ်မှာကြားရမှာပါခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထဲကသုတဆုံးလင်အမေရိကန်တခွင်အစီအစဉ်ကိုအရင်ဆုံးထုတ်လွှင့်ပေးပါမယ်ရှင်စက်တင်ဘာလ10ရက်နေ့နေ့စွဲနဲ့ထုတ်ပြန်တဲ့ Washington DC ကမြန်မာတန်ယုံရဲ့ကြီးညာချက်ထဲမှာတော့ Washington DC မြန်မာတန်ယုံ New York မြို့မြန်မာအမြဲရန်ကိုယ်စားလှယ်အဖွဲ့ယုံ Los Angeles Council ဝန်ချုပ်ယုံတွေမှာကြိုတင်မဲဆန္ဒပေးဖို့တောင်းခံသူဦးရေ400ကျော်ရှိတယ်လို့ဖော်ပြထားပါတယ်ဒီထဲမှာပထမဆုံးအကြိမ်မဲ့ဆန္ဒပေးပွင့်နိုင်ဖို့မျှော်လင့်နေသူတူဖြစ်တဲ့ကိုတန်းထွတ်အောင်လည်းပါဝင်ပါတယ်။လာမယ့်ရွေးကောက်ပွဲအပေါ်သူ့ရဲ့သဘောထားအမြင်မျှော်လင့်ချက်တွေနဲ့ပတ်သက်လို့ကိုအောင်အောင်ကအခုလိုတွေ့ဆုံမေးမြန်းထားပါတယ်ရှင
်။ကိုတန်းထွတ်အောင်ကအမေရိကန်ပြည်အောင်စုမှာဟိုပညာလာတင်နေရဆိုတဲ့အခါကျတော့ဘာသာရဲ့နဲ့ပတ်သက်ပြီးတော့အထူးဟိုလေ့လာနေတာလဲခင်ဗျာ
။ကျော်ကဟိုနိုင်ငံတကာဆက်ဆံရေးပါတယ်ကအမေရိကန်တက္ကသိုလ်မှာပေါ့ Washington DC မြို့တော်မှာသင်ယူနေရပါဆို
တော့ဒီနိုင်ငံတကာဆက်ဆံရေးဘာသာရပ်ကိုဘာကြောင့်လေ့လာလိုက်စားကျင်တာလဲခင်ဗျာ
ဒီဟာကနည်းနည်းနိုင်ငံရေးနဲ့လည်းဆက်နွယ်နေတယ်နိုင်ငံရေးကလည်းကျွန်တော်အကြောင်းမာတွေကနည်းနည်းဗမာပြည်မာတွေကပေါ့ဝါသနာပါခဲ့တဲ့ဘာသာရပ်လည်းဟုတ်တယ်နောက်ပြီးတော့ကျွန်တော်တို့နိုင်ငံရဲ့နိုင်ငံရေးခြေနေအရအရင်ပဲလိုအပ်နေတယ်အဲကြောင့်ကျွန်တော်ဒီဟာကိုနောက်ပြီးတော့ကျွန်တော်တို့ကလည်းဒီစစ်အာဏာရှင်အောက်မှာကျွန်တော်ကြီးပြင်းတဲ့ကာလအတွင်းမြို့မြို့ဒုက္ခတွေကြုံခဲ့တော့နိုင်ငံရေးဖက်မှာပဲတိုင်းပြည်ကိုပို့ပြီးတော့ထိရောက်စွာပြောင်းလဲနိုင်မယ်လို့ထင်လို့ကျွန်တော်ဒီဟာဝါသနာနဲ့ပါနဲ့တက်လိုက်တာပ
ါဆိုတော့အခုလိုမျိုးဒီမှာကြောင်းလာတက်နိုင်အောင်တော့အစဉ်အဆက်ဘာတွေလုပ်ခဲ့ရလဲခင်ဗ
ျကျော်ကတော့မြန်မာပြည်မှာအင်္ဂလိပ်ကျောင်းအထက်တန်းအောင်နဲ့အောင်ပြီးတော့ဟို IELTS ဒီဖြည့်ရဆောင်မွက်ဖြည့်ပြီးဗီဇာလျှောက်ပြန်လာခဲ့လိုက်တာပဲ
ကျွန်တော်လက်ဆာနဲ့ပေါ့လေဟိုတခါတည်းကျွန်တော်မြင်ကျင်တာကဒါမကြခင်မှာဆလို့ရှိရင်မြန်မာပြည်မှာရွေးကောက်ပွဲကျင်းပတော့မှာပေါ့ဆိုတဲ့အခါကျတော့ဒီရွေးကောက်ပွဲကျင်းပဖို့အတွက်ကြိုတင်မဲဆန္ဒပေးဖို့ဆိုပြီးတော့ဟိုလှုပ်ထားတာမျိုးတွေပါတယ်ရှိပါလားခင်ဗျမကြခင်မှာပေါ့လေဒါပြပရောက်ဒီ American ပြည်တော်စုရောက်မြန်မာနိုင်ငံသားတွေအနေနဲ့ကြိုတင်မဲဆန္ဒပေးနိုင်တော့မှာပေါ့ဆိုတော့အဲ့လိုကြိုတင်မဲဆန္ဒပေးနိုင်ဖို့အတွက်ဒီပုံစံ15လောက်လောက်ကိုတင်ထားတာရှိပါလားခင်ဗ
ျကျွန်တော်ပါတယ်ကျွန်တော်နှစ်ခါတော့ဒီ6လပိုင်းကျွန်တော်ဗမာပြည်ရလေဒီကိုလာခဲ့တယ်ပေါ့နော်မလာခင်တည်းကကျွန်တော်ဒီမှာရှိမယ်ဆိုတာသိလို့အီးမေးလ်နဲ့တစ်ခါတော့မြန်မာတန်ယုံပို့ခဲ့ပါတ
ယ်။ဟိုဒီအီးမေးလ်နဲ့ပို့လိုက်တော့တန်ယုံဘက်ကနေပြီးတော့တစုံတရာဟိုလက်ခံရရှိကြောင်းဟိုအကြောင်းပြန်တာမျိုးရှိလားခင်ဗျာ
။ကျွန်တော်ပထမတစ်ခေါက်တင်တော့မရှိလို့ပဲဒုတိယတစ်ခေါက်တင်လိုက်တာပေါ့နော်။ဒါဟိုအဲ့တော့ဒီရောက်တော့ကျွန်တော်ဖုန်းဆက်တော့မေးလိုက်တယ်။နှစ်ခါဆက်လိုက်ရတယ်ပေါ့။ပထမတစ်ခါကျတော့လေသူကဟိုအဲ့ဒါ gain နေလို့ကမရှိလို့ဆိုဒုတိယတစ်ခေါက်ဆက်တော့ကျတော့ရှိရတဲ့အဖောင်သူလက်ခံရရှိထားတယ်ဘာမှပို့လိုက်မယ်လို့ပြောတယ်။
မြန်မာပြည်မှာဆိုရင်တော့မဲဆန္ဒရှင်စင်းတွေကိုထုတ်ပြန်ထားတာမျိုးရှိရလေဒီမှာကျတော့ဒီလိုကြိုတင်မဲဆန္ဒဟိုပေးမဲ့လူတွေရဲ့စင်းကိုတန်ယုံနေဘက်ကဟိုထုတ်ပြန်တာမျိုးမရှိဘူးဆိုပြီးတော့ဟိုပြောတဲ့မျိုးလည်းကျွန်တော်တို့ကြားရပါတယ်ခင်ဗျာ
ကျော်တို့ဒီမှာရှိနေတဲ့ဗမာရဲ့စင်းကိုတို့ရှိတဲ့နယ်လို့တော့ထင်တယ်ဘာဖြစ်ဆိုတော့ကျိုးတင်ငယ်ချင်းတချို့တို့အီးမေးလ်ပို့တယ်ဒါပေမဲ့အများစုကမရဘူးဒီ form တင်ဖို့ကျိုးဆိုတင်ရမှန်းမတော့မသိဘူးကျိုးတင်ငယ်ချင်းတချို့ကျွန်တော်ပြောတယ်အမဲပေးရနေကြတော့တော့ပေးလို့ပြရဘူးလားအဲ့လိုမျိုးကြီးလည်းရှိတော့เนี่ยโอเคๆสิสร
ุปดีตันยงมาบลูแม้ไปอ่ะมั้ยสรอก็ตีไปล่ะ
อะล่ะแล้วจนกากะนะนะโหจนก็ดี Facebook มาတွေ့တယ်ဒီวิดีโอไฟล์เนี่ยบายซินตีไอ้รอบတော့ตีတာပေါ့ဒါပေမဲ့กากะนะนะจนတို့เตชาရှင်းပြရေတော့မရှိဘူးဒါပေမဲ့ตันยงก็တော့ဖုန်းဆက်တုံးก็တော့ပြောတယ်ไอ้นี่จ่ายเองเนาะแม้จูดิแม้ไปอ่ะแม้นี่จ่ายเนาะลาแกบาတဲ့ยะบีတဲ့အဲ့လိုတော့ပြောတယ
်ဟုတ်โหเบนี่ဒီมาแม้ไปလို့ရမယ်ဆိုတော့ตีไปပြီล่ะ
October 18 session มาပေးရမယ်လို့ပြောတယ
်။ကြိုတင်မဲဆန္ဒပေးဖို့အတွက်ဒီမြန်မာတန်ယုံဘက်ကနေလောက်တာကြိုင်လာနဲ့ပတ်သက်ပြီးတော့ဟိုကျင်းတဲ့အားရမှုရှိရလား
။ ဟိုနေ့ကကျွန်တော်ဖုန်းဆက်တုန်းကတော့ကောင်းကောင်းမွန်မွန်နဲ့ပြောတယ်ပြီးတော့ဘေးတငယ်ချင်းတွေကိုလည်းတတိပေးနှိုးဆော်လိုက်ပါဒီ form တင်ဖို့ပေါ့နော် deadline မတိုင်ခင်အဲ့လိုမျိုးပြောတာ acting ရတော့ကျွန်တော်တော်တော်လေးအားရတယ်သူတို့ရဲ့ထုံးကားစသူတို့အတန်ကားစအကုန်လုံးလုံးဝကောင်းပါတယ်ဒါပေမဲ့တခုရှိတာဒီလိုအဲ့လိုဒီမှာရှိရဲ့မြန်မာနိုင်ငံသားကိုကျွန်တော်ခုနပြောလို့ပဲအဲ့လို email နဲ့ပို့ပြီးတော့အရောက်တိုင်းမပို့တာလေလို့သိရမလားအဲ့လိုမျိုးကြာနည်းနည်းလေးသိပြီတော့ကျွန်တော်ကျင်းနေမှုအားရမှုမရှိဘူးကွာ
ကျွန်တော်ပထမဆုံးအချိန်မဲပေးမဲ့သူတယောက်အနေနဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဟိုဘယ်လိုမျှော်လင့်ထားလဲခင်ဗျအ
ာဒါကိုကျွန်တော်ကအကောင်းလဲမြင်ကျင်တယ်ဒါနဲ့တတိလည်းရှိရမယ်လို့ထင်တယ်ဘာဖြစ်လဲဆိုတော့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကလည်းပြောတာမဲစင်းရ30ရာခိုင်နှုန်းလောက်ပဲမှန်ဖို့အာမခံတယ်ဆိုတော့နောက်ပြီးတော့ဒီမြန်မာပြည်တွင်းမှာလည်းဝန်ထမ်းတွေကို NLD ကိုမဲပေးရင်ဘာဖြစ်မှာပါ냐အဲ့လိုချင်းချောက်တာတွေရှိတယ်လို့ကျွန်တော်ကြားတော့ဒါဒီရေကောက်ပွဲတရားပြတာမှုရှိမလားဆိုတော့လည်းမေးခွန်းထုတ်ချင်တယ
်ဆိုတော့ပထမဆုံးအချိန်ဆန္ဒမဲပေးမဲ့သူတယောက်အနေနဲ့ကိုယ့်ရဲ့ဒီဆန္ဒမဲတပြားဟာဘယ်လောက်ထိအရေးပါတယ်လို့ရောထင်လဲခင်ဗ
ျကျွန်တော်ကဒီဒီမိုကရေစီနိုင်ငံမှာပဲနေလို့လားမသိဘူးဒီကျွန်တော်တကယ်ချင်းနေအားလုံးမဲပေးမဲနေဆိုအရန်တက်ကြွကြတယ်အဲ့တော့ဒီမဲတပြားဘယ်လောက်ထိတန်ဖိုးရှိလဲဆိုတော့ကျွန်တော်ကတော့နားလည်ထားတယ်ဒီမိုကရေစီနိုင်ငံတနိုင်ငံမှာနောက်ပြီးတော့ဟိုကိုယ့်မဲတမဲဆိုပြီးတော့ကိုယ်မဲတမဲလေးများလိုက်ရုံနဲ့ဘာမှဖြစ်ပါဘူးလို့ကျွန်တော်ဘယ်တော့မှမထင်တော့ဘာဖြစ်လဲဆိုတော့ကိုမကြိုက်တဲ့ပါတီကကိုတမဲလေးများလိုက်ရုံနဲ့ကတ်ပြီးတော့လေနိုင်ဝါနိုင်တယ်အဲကြောင့်ကျွန်တော်မဲအပြားတိုင်းကိုတန်ဖိုးထားပါတယ
်မဲပေးရင်ရောဘလို့ပါတီအဖွဲ့အစည်းမျိုးကိုပေးမယ်ဆိုပြီးတော့စဉ်းစားထားတာမျိုးရှိလဲခင်ဗျာ
ကျွန်တော်ကကျွန်တော်တို့နိုင်ငံကပြည်သူလူထုအများစုရဲ့နေ့စဉ်နဲ့နေ့စဉ်ကြုံတွေ့ရတဲ့ဘဝတွေကိုပြင့်တင်ပေးနိုင်မဲ့ပါတီတစ်ခုကိုမဲပေးခြင်းတယ်ပေါ့စီးပွားရေးအဖြစ်နိုင်ငံရေးလူမှုရေးပညာရေးကျန်းမာရေးနောက်ပြီးတော့ဟိုမြန်မာနိုင်ငံကိုကမ္ဘာလယ်မှာဂုဏ်သိက္ခာရှိတဲ့နိုင်ငံတစ်နိုင်ငံအနေနဲ့လူတွေမြင်လာဖို့လုပ်ပေးနိုင်မယ့်အစိုးရတရက်ကိုကျွန်တော်လိုချင်တယ်ကျွန်တော်နိုင်ငံခြားမှာနေတဲ့လူတွေဆိုရင်မြန်မာနိုင်ငံကလာဆိုတိတ်မြင်တာမပွင့်ဘူးအဲ့တော့အဲ့လိုဖြစ်ဖို့အတွက်မြန်မာဒီပါတီကဟိုဥစားပေါ့ဒီလိုလုပ်ပေးနိုင်မယ့်ပါတီမျိုးကိုကျွန်တော်လဲပေးချင်တယ်
ကိုတန်းထောင်ကမကြခင်မှာပေါ့လေဒါပထမဆုံးအခြေမဲပေးမှာပေါ့ဆိုတော့အခုကိုနေထိုင်ကြီးပင်းခဲ့ရကာလတစ်လျှောက်လုံးမှာပေါ့လေကိုတိုင်းပြည်ရဲ့အနေထားနဲ့ပတ်သက်ပြီးတော့ဘယ်လိုမြင်လဲဘယ်လောက်ထိအောင်ဟိုအားရကျေနပ်စရာဟိုကောင်းလဲခင်ဗျအ
ားမရတာတွေကပုံများနေဘာဖြစ်လို့ဆိုတော့မြန်မာနိုင်ငံမှာဆိုရင်အင်တာနက်ကလည်းအလုံးလေးလေတာကိုပဲကြည့်ရုံနဲ့အချိန်ကကုန်သွားတယ်ပတ်စံနေပေးရကုန်သွားတယ်နောက်မီးရလည်းကျွန်တော်တို့ဆိုတခါတခါငငယ်တုန်းကနောက်ပိုင်းမှာမီးဆက်ဝယ်လိုက်တာရေနှုံးကဆိုရင်ဖျောင်းနိုင်လေးနဲ့မီးဖျောင်းနိုင်လေးနဲ့စားလုပ်ခဲ့ရတဲ့နေ့တွေလည်းရှိတယ်။ဟိုမီးဆက်ကလည်းနှုတ်ရင်စူလေးတယ်။အဲ့တော့အထက်ခဲတွေကတော့မျိုးစုံပါပဲ။နောက်ရေမြတာတွေလည်းရှိတယ်။အဲ့တော့ရေဖြတ်ပြီးဟေးဆိုတော့အရန်ခက်ခဲကြုံတယ်။အဲ့တော့အထက်ခဲကတော့နေ့တိုင်းကြုံခဲ့ရတဲ့အတွက်အားရမှုကမရှိတာများတယ
်။ဆိုတော့မကြာခင်မှာပေါ့လေဒါမြန်မာပြည်မှာဒါရွေးကောက်ပွဲကျင်းပရမှာပေါ့။ဆိုတော့ဒီရွေးကောက်ပွဲကျင်းပတဲ့အခါမှာလည်းပဲဒါလူလူတွေအားလုံးမျှော်လင့်ထားတဲ့အတိုင်းဖြစ်လာမယ်ဆိုလို့ရှိရင်ကိုလူမြေចောင်းသားတယောက်အနေနဲ့ပေါ့နော်ကိုတန်းထောင်အနေနဲ့ဒီရွေးကောက်ပွဲအလွန်ကာလတွေမှာကိုတိုင်းပြည်နဲ့ပတ်သက်ပြီးတော့ဟိုဘာတွေလုပ်ပေးမလဲဘာတွေလုပ်ချင်တယ်ဆိုတဲ့ဆန္ဒရှိလဲကိုရဲ့အိမ်မက်ပေါ့လေ
ဩအချင်းနေချင်းကပေါ့လေမူတီတွေကပေါ့နော်ဘာလို့ဆိုတော့အဲ့ခါကျရင်ဟိုကျွန်တော်လုပ်ချင်တာနဲ့အချင်းနေနဲ့ကြိုက်အောင်မအဲ့တော့ကျွန်တော်တော့ဖြစ်ဟိုတိုင်းပြည်အတွက်ဆိုရင်ဘယ်အခန်းကဏ္ဍကပဲလောက်ရလောက်ရကျွန်တော်လုပ်ဖို့စဉ်းစားပါဒါပေမဲ့ကျွန်တော်တကယ်အဓိကဝါသနာပါပြီးတကယ်လုပ်ချင်တာပညာရေးစနစ်ပေါ့နော်ကျွန်တော်ဒီပညာရေးကိုကျွန်တော်ဒီအောက်ခြေရန်လူလန်းစားတိတ်ပညာမတတ်ဘူးအဲ့တော့ဒီအောက်ခြေရန်လူလန်းစားအတွက်ဟိုပညာပေးဖို့အတွက်ဘယ်လိုလုပ်ရမလဲဆိုတာစိတ်ဟိုနည်းစိတ်ကူးစဉ်းစားသွားမယ်ပေါ့နော်ပြီးတော့သူတို့လည်းကိုယ်တိုင်အလကားစတင်ပေးဖို့စည်တနာနဲ့စတင်ပေးဖို့လည်းစီစဉ်နေရှိပါတယ
်ဟုတ်ကဲ့အကျေစုတင်ပါတယ်ခင်ဗျကိုတက်တော့အ
ကျေစုတင်ပါတယ်
လာမယ့်ရွေးကောက်ပွဲအပေါ်သဘောရအမြင်နဲ့မျှော်လင့်ချက်တွေနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုမှပညာရလာရောက်တင်ကြားနေတဲ့ကိုတန်းထွတ်အောင်ကိုကိုအောင်ကမင်းမြန်းတင်ပြသွားတာပါရှင်ခုတော့သတင်းပတ်စင်ကဏ္ဍအနောက်တစ်ခုဖြစ်တဲ့တော်ခင်မျိုးသက်စီစဉ်တင်ဆက်တဲ့တိတ်ပံရဲ့နေ့ဤပညာအစီအစဉ်ကိုနားဆင်ကြပါအောင်ရှင်
ဒီ ፍሪ နိုလို့ခေါ်တဲ့အမုံကလေးမှာအလေးချိန်ရှိကြောင်းပြသတဲ့ဒီအမုံရဲ့ပြောင်းလဲမှုကိုတိုင်းတာနိုင်တဲ့အတွက်2015ခုနှစ်အတွက်ယူပဗေဒနိုဘယ်ဆုကိုဂျပန်နိုင်ငံတိုကျိုတက္ကသိုလ်ကတာကာအာကိကာဂျီတာနဲ့ကနေဒါနိုင်ငံကွင်းစ်တက္ကသိုလ်ကအာသာမက်ဒေါ်နယ်တို့ကိုချီးမြှင့်လိုက်ပါတယ်သူတို့ရဲ့တွေ့ရှိချက်ဟာဘယ်လောက်အရေးပါလို့ပါလဲ NASA ကသိပ္ပံပညာရှင်ဒေါက်တာဘရီတာတင်ကပြောပြပေးပါတယ်
အခု2015ခုနှစ်နိုဘယ်ယူဘဗေဒသုရတာဂျပန်ကပါမောက္ခကာဂျီတာဆိုတာသူကတိုကျို University ရပါသူနဲ့အတူတူနောက်ဘသူပေးလဲဆိုတော့ Professor McDonald ဆိုတာ Queen University ကနေဒါနိုင်ငံသူကအငိမ့်စားပါမောက္ခပါသူတို့နှစ်ယောက်စလုံးကဟို Nuclear ယူဘဗေဒပညာရှင်တို့ဖြစ်ပါတယ်သူတို့နှစ်ယောက်စလုံးရဲ့တွေ့တဲ့ဟာဖြင့်နျူထရီနိုရဲ့တဘာဝကိုနျူထရီနိုဟာအလေးချိန်မဲ့တယ်ဆိုရအောင်တသက်လုံးယူဆလာကြတာပေါ့နော်အနှစ်60 90လောက်အဲ့ဒါမှားတယ်ဒါနျူထရီနိုဟာသူ့မှာအလေးချိန်ရှိတယ်ဆိုတဲ့ဟာကိုတက်တည်ပြတဲ့အနေနဲ့သူတို့1998 2000ပေါ့နော်အဲ့ဒီတက်ဂရိတ်အဲ့ဒီလောက်မှာဆိုတော့လွန်ခဲ့တဲ့15နှစ် 16 နှစ်ကတိုင်းတုံးကတိုင်းလူရခဲ့တဲ့အဖြစ်ပေါ်မူတည်ပြီးတော့မှအခုသူတို့ယူပါပေတာလို့ဘာစုပေးတာဖြစ်ပါတယ
်ဆရာပထမဦးဆုံးပေါ့နော်နျူထရီနိုကိုတိုင်းလို့ရတယ်ဆိုတော့နျူထရီနိုကိုအများနာလဲအောင်စကားလုံးရှင်းရှင်းလေးနဲ့ပြောပြပါနျူထရီနိုဆိုတာဘာလဲ
နျူထရီနိုဆိုတာဘာလဲဆိုလို့ရှိရင်သူကအဖို့ဓာတ်လည်းမရှိဘူးအမဓာတ်လည်းမရှိတဲ့အတွက်နျူထရယ်ပေါ့နော်နျူထရယ်ဆိုတဲ့အခါကျတော့အဖို့ဓာတ်အမဓာတ်မရှိဘူးဒါပေမဲ့နျူထရွန်လည်းမဟုတ်ဘူးနော်နျူထရွန်ဆိုတဲ့ဟာကတော့ဘာလဲဆိုပရမာဏုမျိုးပရမာဏုမျိုးတစ်ခုကနေတစ်ခုနျူထရွန်ကနေပြီးတော့ပရိုတွန်ပြောင်းသွားတဲ့အခါကျရင်ထွက်လာတဲ့စွမ်းအင်တစ်ခုအနေနဲ့တိုင်းလို့ရတဲ့အတွက်တိုင်းလို့တော့ရတယ်အဖို့ဓာတ်အမဓာတ်မရှိဘူးသူ့ရဲ့ဒရဝတ္ထုအလေးချိန်လည်းအရန်ငယ်တော့တဲ့အတွက်ဟို1934ခုနှစ်မှာပေါ့နော်အန်ရီကိုဖာမီဆိုတဲ့ယူဘဗေဒပညာရှင်သူကလည်း1938ခုနှစ်လမ်းမှာနေနိုဘယ်ပရိုက်စ်ရခဲ့ပူတာသူကနေပြီးတော့နာမည်ပေးခဲ့တာပါအီတလီယန်စကားအရဆိုလို့ရှိရင်နျူထရယ်ဆိုတာကလုံးဝဓာတ်မရှိတာအဲ့တော့နျူထရီနိုဆိုတာလုံးဝဓာတ်မရှိတဲ့နျူထရွန်ပေါက်စာလေးလို့ခေါ်တာပေါ့နော်တဘာဝလေးကနျူထရွန်ကနေပြီးတော့ရေဒီယိုတက်တိကြွပြီးပြောင်းသွားတဲ့အခါကြလို့ရှင်နောက်ပရမာအနုမျိုးဖြစ်တဲ့ပရိုတွန်တို့တဘာဝကိုပြောင်းသွားနိုင်တယ်အဲ့လိုပြောင်းသွားတဲ့အချိန်မှာနျူထရီနိုဆိုတဲ့တိုင်းလို့ရတဲ့စွမ်းအင်တစ်ခုပေါ်လာပါတယ်သူကအလေးချိန်မရှိသလောက်ကိုသေးတဲ့အတွက်ဖြစ်ပါတယ်အမျိုးအစား၃ခုရှိတယ်ဆိုတော့နောက်ပြောပြမယ်အဲ့နျူထရီနို၃ခုကိုပေါင်းလိုက်ရင်တောင်မှဒီအလွန်တရာမှအလေးချိန်ဒရဝတ္ထုသေးငယ်တဲ့အီလက်ထရွန်ရဲ့အစပေါင်းတပန်ပုံတပုံမကပို့ပြီးတော့သူကအလေးချိန်နည်းပါတယ်အဲ့တော့ဒရတဘာဝမရှိတဲ့ပရမအနုမြူရဲ့တိတ်ငယ်ဆိုတဲ့အနုမြူမှုံကိုတိတ်ပန်တက်ခွေခိုင်းမှာတိုင်းနိုင်တဲ့အတွက်ဒီနိုဘယ်ဆုရတာဖြစ်ပါတယ
်အခုလိုမျိုးနျူထရီနိုကိုတိုင်းတာလို့ရတဲ့အတွက်နောက်ဆက်တွဲပေါ့နော်တိတ်ပန်ပညာရဲ့မှာဘာတွေအကျိုးဖြစ်ထွန်းလာနိုင်ပါလဲ
ဟောတိတ်ပန်ပညာရဲ့အနေနဲ့တိတ်ပန်ပညာရှင်တွေကအခုလက်ခံထားတာဒီစัจ java လာကြီးတစ်ခုလုံးကဒီအခြေခံပေါ့နော်စัจ java လာကြီးအခုလုံးကိုဘာနေပြီးတော့ပေါက်ဆက်ဖွဲ့စည်းထားတယ်လဲနော်အနုမြူအပြင်သူ့တဲ့သေးတဲ့ပရမအနုမြူရှိတယ်ပရမအနုမြူတဲ့သေးတဲ့အဖုံလေးတွေရှိတယ်ဒါဆိုလို့ရှိလို့ရင်ဒီပေါင်းဆက်ထားတဲ့တဘာဝတွေကဘာကြောင့်လဲဆိုပြနောက်ဆုံးလက်ခံယူဆထားတဲ့ standard model ဆိုတာရှိပါတယ်အဲ့ယူဆတွေ့ချက်အရာဆိုလို့ရှိရင်စัจ java လာကိုဖွဲ့စည်းထားတဲ့တကယ်မှန်တဲ့နေရာမှာမဟုတ်တော့ဘူးဆိုတာဖြစ်သွားပြီအဲ့တော့ဒီ standard model ကိုပြန်ပြီးတော့ပြင်ယူရလိမ့်မယ်ပြင်လိုက်ချင်းအားဖြင့်ကျွန်တော်တို့အခုလက်ခံထားတဲ့စัจ java လာကြီးကိုအခြေခံထားတဲ့အဓိကအသေးဆုံးပစ္စည်းဟာဘာလဲဆိုတဲ့ဟာကိုတွဲချက်ထားတဲ့နေရာမှာကိုသူတို့ပြန်ပြီးတော့ပြောင်းပြီးတော့တွဲချက်လေ့လာမှာဖြစ်ပါတယ်အခုတွေ့ရှိချက်အရာဆိုရင်ပေါ့နော
်ဒီနျူထရီနိုရဲ့သဘောသဘာဝကိုဘယ်လိုတွေ့လာတာပါလဲ
လွန်ခဲ့တဲ့အနှစ်2000လောက်က Greeks အတွေးခေါ်ဒါသနာပညာရှင်တွေကအတမ်းမှာအသေးဆုံးပဲဘယ်လို့မှခွဲလို့မရအောင်ဒါပေမဲ့လွန်ခဲ့တဲ့အနှစ်100လောက်ကစပြီးတော့ဒီ nuclear ပောက်ကွဲမှုတွေနောက်ပြီးတော့ nuclear ရောင်ခြည်တွေတက်ရောက်မှုကြောင့် drug တွေပြောင်းသွားတဲ့ဟာတွေကိုတိုင်းထားတဲ့အခါကျတော့အတမ်းမှာသူ့တဲ့သေးတဲ့ပရမာအနုမြူဆိုတာရှိတယ်စတွေ့တာလေတိုင်းတိုင်းနဲ့ပရမာအနုမြူတစ်ခုကနေနောက်တစ်ခုကိုပြောင်းသွားတဲ့အခါကျလို့ရှိရင် neutrino ဆိုတဲ့တိုင်းလို့မရတဲ့အပုံပေါက်စားလေးပေါ့နော်အဲအဲ့ဒါလေးထွက်လာဒီနျူထရီနိုကိုအခုစပြီးတော့တကယ်ရှိပါတယ်ဆိုတဲ့ဟာကိုတိုင်းတဲ့အခါကျတော့တိုကျိုယူနီဗာစီတီကပါမောက္ခတိုင်းတဲ့ဟာဖြင့်နျူထရီနိုကအီလက်ထရွန်နျူထရီနိုလည်းဖြစ်နိုင်တယ်တခြားနျူထရီနိုအမျိုးလည်းဖြစ်နိုင်တယ်ဆိုတဲ့ဟာကိုသူကနေပြတိုင်းပြတယ်ကနေဒါမှာရှိတယ်အငိမ့်သားပါမောက္ခတိုင်းခဲ့တဲ့ဟာကျတော့နျူထရီနိုကနေရနေပြီးတော့ထွက်လာတဲ့ cosmic ရောင်ကြီးရဲ့တက်ရောက်မှုကြောင့်ကမ္ဘာလေထုထဲမှာရှိတဲ့အမှုန်လေးကနေပြီးတော့နျူထရီနိုတွေအဖြစ် ယိုယွင်းပြီးပြောင်းသွားတဲ့ဟာကိုတိုင်းတာလည်းရှိတယ်။နောက်နေပေါ်မှာရှိတဲ့နျူထရွန်ကနေပြီးတော့ဒီရေဒီယိုတက်တိကျအပြောင်းမှုအကြောင်းပရိုတွန်ကိုပြောင်းသွားတဲ့အခါကျလေဆိုရင်နျူထရွန်တွေထွက်လာတယ်။တကယ်တမ်းကျတဲ့အခါကျနျူထရီနိုကအဲ့ဒီကနေထွက်လာတဲ့အခါမှာ၃မျိုးရှိတယ်။တစ်ခုက electron neutrino, tau neutrino, နောက်တစ်ခုက muon neutrino. ဒီ neutrino ကိုတိုင်းလိုက်တဲ့ပမာဏကိုအပြည့်ရမယ်အစားစားထုတ်လိုက်တုန်းကတော့နေရရောက်လာတုန်းကတော့ electron neutrino ပဲ။တိုင်းလဲတိုင်းရော electron neutrino မဟုတ်တော့ဘဲနဲ့ muon neutrino ဖြစ်တဲ့အတွက်တိုင်းတဲ့အခါ၃ပုံတစ်ပုံပဲတိုင်းပြီးလာနေတဲ့အချိန်ပြောင်းသွားတာပေါ့နော်။ muon neutrino နဲ့ electron neutrino နဲ့နော် tau neutrino ရဲ့အလေးချိန်ကနေနေစီကွာတယ်ဆိုတာကိုသူတို့တိုင်းလို့ရတယ်။အဲ့ဒါကြောင့် neutrino က drug အလေးချိန်ရှိတယ်ဆိုတဲ့ဟာအခြေခံပြီးပြန်တွက်ရမှာဖြစ်ပါတယ
်။ neutrino 3မျိုးရှိတယ်3မျိုးကတလှည့်စီပြောင်းနေတယ
်။အတလှည့်စီပြောင်းနေတယ်
။ Okay အခုလိုမျိုးတိုင်းနိုင်တဲ့အတွက်စံသတ်မှတ်ထားတဲ့ပုံစံတွေကိုပြောင်းပြရမယ်ဆိုတော့ပြောင်းတဲ့အခါမှာထူးထူးခြားခြားဘာတွေဖြစ်လာမလဲ
။ဒီ set tower လာတိုင်းမှာရှိတဲ့ swine in the drug တွေဟာပိုင်းနဲ့ဖွဲ့စည်းထားရဲဆိုတော့ standard model ဆိုတော့ဒီနေရာမှာကိုပြောင်းပြီးတော့ဟိုရှာတော့မယ်ပြောင်းပြီးတော့ theory အစ်စ်တွေထုတ်ပါလိမ့်မယ်အဲ့အဲ့လိုထုတ်တဲ့အခါကြလို့ရှိလို့ရှင်ဒီ theory အစ်စ်တွေရာဒီအခုကျွန်တော်တို့ကဘာပေါ်မှာရှိတာရောစက်ကြဝလာထဲမှာ cosmic background radiation တို့ပါလို့ပြန်တိုင်းတဲ့အခါအသေးစိတ်ပြန်ပြီးတိုင်းရမယ်ပုံစံတစ်မျိုးနဲ့တိုင်းရမယ်ပြီးတဲ့အခါကျဒီ neutrino ကနေပြီးတော့မှမတူတဲ့အလေးချိန်တွေပို့ပြီးတော့တိတိကျကျပုံပြီးတိုင်းဖို့အတွက်ကိုတို့အခုနောက်ပိုင်းသိပ္ပံပညာရှင်တွေကပြင်ဆင်နေကြပြီပေါ့နော
်ဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းဖတ်အတွက်သိပ္ပံနဲ့နေပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နဲ့နော်
တော်ခင်မျိုးသက်တင်ဆက်ထားတဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ခဲ့ရတာပါရှင်အခုနောက်ဆုံးနားဆင်ကြမှာကတော့အမျိုးသမီးကဏ္ဍဖြစ်ပါတယ် Walking a fine line ဆိုတဲ့သတိထားလျှောက်လွှမ်းရတဲ့ဘဝလို့အဓိပ္ပာယ်ရတဲ့ကိုရေးမှတ်တမ်းရုပ်ရှင်ကိုမကြသေးမီကအမေရိကန်ပြည်ထောင်စု Washington မြို့တော်မှာပြသခဲ့ပါတယ်ဒီရုပ်ရှင်ဟာအခမဲ့နားရေးကူညီမှုအသင်းဥက္ကဋ္ဌကိုကျော်သူရဲ့ကိုရေးအထုပ်ပတ်တိဖြစ်ပါတယ်တချိန်ကအကယ်ဒမီနှစ်ထပ်ကွန်ရခဲ့တဲ့ရုပ်ရှင်တရုပ်ဆောင်ကနေလက်ရှိပရာဟိတလုပ်ငန်းအတွက်အများကလေးစားရတဲ့ပုံကိုဖြစ်လာခဲ့တဲ့ကိုကျော်သူရဲ့ဘဝအပြောင်းအလဲမှာစနေဖြစ်သူရွှေစည်းကွယ်လို့လူသိများတဲ့မှမြင့်မြင့်ခင်ဖေးဘလို့ပါဝင်ခဲ့တယ်လဲဆိုတာကိုဒီတင်းမအမျိုးသမီးကဏ္ဍမှာဒေါ်တလလတန်ကအတင်ပြထားပါရရှင်
'Cause it only serves to make me more determined to achieve my final goal.
အခုမရှိစည်းကနေကိုကျော်သူတို့ဒီအမေရိကန်ပြည်ထောင်စုကိုရောက်နေပါတော့ Walking a Fine Line ဆိုတဲ့ documentary ပြတ်သားတဲ့နေရာမှာပေါ့နော်။မှတ်တမ်းတွေရုပ်ရှင်မှာကျွန်မတွေ့လိုက်ရတာကတော့မရှိစည်းကနေပတ်သက်ပြီးတော့ပေါ့နော်။အဲ့ဒီမှာမရှိစည်းကပြောထားတာတော့
ခမူးကောက်တယ်လို့တော့သိမှတ်တမ်းမှာပါလို့လို့လည်းတ
ော့အဲ့ဒါနဲ့ပတ်သက်ပြီးတော့နည်းနည်းရှင်းပြပေးပါလား
အဲသူကတော့ဟိုဗောအမှုပညာရှင်တဦးနေနဲ့အထူးသဖြင့် celebrity ပေါ့နော်အဲ့လိုတဦးနေနဲ့သူပညာရှင်များရဲ့ဘာဝအတိုင်းအတ္တကြီးကြတာပေါ့နော်အတ္တကြီးတယ်သူတို့ကိုသူတို့ဗဟုပြုပြီးတော့တွေးတက်ခေါ်တက်လုံးတက်ကြိုင်တက်ပါတယ်ကျမနားလဲထားတဲ့ခင်မောင်ပြားကျမနားလဲထားတဲ့အဖေတယောက်ဆိုတာတော့တကယ်တော့အမေတားစုအပေါ်မှာသူတို့ရဲ့အတ္တတွေကိုချပြီးတော့တော်ရင်ယူဆောင်ရှောက်တာမျိုးပေါ့နော်သူကကြတော့မဟုတ်ဘူးပေါ့ကိုယ်ကကြတော့အဲ့လိုပုံစံမဟုတ်လို့
အဲ့ဒီမှာပေါ့နော်ဆက်ပြီးတော့ကျမတွေ့ရတာကတော့မရှိစိကဲပြောတာ
ဘာလို့လဲဆိုတော့ကားရိုက်ပြီးသူဘတ်ဆန်နေဝင်လာတဲ့အချိန်မှာဦးမသူစတယ်လို့လူကမြင်နေပြောတယ်မင်းအလိုရှင်စုကွက်ကလေးယူလာပြီးတော့ငါရှင်စုကွက်ကလေးလောက်ကျွေးမယ်ဆိုပြီးခဲ့တာမဟုတ်ဘူးလို့ယူလာခဲ့တယ်သူဘာမှ idea မရှိဘူးဘာလို့ကျွေးမလဲဘာလို့ အဲ့လားလေကျမတို့ကအကြောင်းတော့လေဟိုကျမနဲ့သူနဲ့အကြောင်းအတူတူပေါ့နော်ဆင်းမက်စ်တပေါ့ဆင်းမက်စ်ရဆိုတော့ကျမလည်းသူ့မေးဘူးပါလေပါလို့မလဲညာလို့မလဲဆိုတော့ဟိုလိုလေးဒီလိုလိုပေါ့နော်ကျမကသူ့ဘုံလေးလေးမေးဘူးတယ်သူရုပ်ရှင်ပြုဆောင်လုပ်မှလားဘာလို့ဆိုတော့ကျမအဲ့ဒီ life ကိုစိတ်ကုန်တက်ခဲ့တာကျမလူချင်းရဲ့ life ကဒီဟိုတာမန်မိသားစုပေါ့နော်တာဝန်ကြီးရဲ့စာမုံမမပါတော့မိသားစု life ကိုကျမလူချင်းရဲ့အောင်ဆိုတော့အဲ့လိုမေးခဲ့ပါတယ်မေးတော့သူကမဟုတ်မလုပ်ဘူးလို့ပြောခဲ့ပါတယ်ဒါပေမဲ့တကယ်ရသူယူရဲ့အချိန်ကြတော့လေအဲ့လိုပေါ့ကျမသဘောတူပြီးတော့ယူတော့မယ်လို့ဆုံးဖြတ်ပြီးယူကြတာမဟုတ်ဘူးသူကသူအတင်းကားတင်ပြီးယူခဲ့ရမှာဖြစ်ခဲ့တာ哦ဆိုယူခဲ့တယ်ယူခဲ့ပြီးတဲ့နောက်တော့ကျမကလည်းနိုင်ငံညားတော့မသွားချင်ဘူးသူမိပါရရနိုင်ငံညားသွားပေါ့ဘာလို့ဆိုကျမတို့ရဲ့ဟိုပမာပြမှာတတ်တဲ့ပညာနဲ့လှုပ်ရှားဖို့ကြတော့လက်တိတ်အရှင်းမပြေဘူးပေါ့နော် professional မဟုတ်တဲ့အဲ့လာနဲ့နောက်ဆုံးကြတော့ကျမကလည်းကျ လောက်ချင်တာလောက်ဆိုသူရုပ်ရှင်သေဆောင်ဖြစ်သွားတာ။ तू อ่ะအမှန်မှားတော့ तू ငငယ်တည်းကရုပ်ရှင်သေဆောင်ပိတ်ဖြစ်ချင်ခဲ့တာ။ဒီလိုပေါ်ရကြရ
။
ဒါပေမဲ့သူ့မိဘတွေကအဖေကလည်းသူ့ဖေကလည်းသူ့ကိုတယောက်ဆောင်ဖြစ်မှမကြိုက်ဘူးပေါ့နော်။သူတို့လည်းအဲ့ life ကိုမကြိုက်ဘူး။မကြိုက်တော့ပြီးမလုပ်ခဲ့ဘူးလူပြောပွားတော့။ဒါပေမဲ့အိမ်တော်ကြတော့မိမိမှသဘောတူနေတာလူလှုပ်ဆိုတော့ဒီမှာလည်းသဘောတူလိုက်ရတာပေါ့။
ဟုတ်ကဲ့
ဆိုတော့အဲ့တော့ तू လုတ်ချင်တာ तू ဖြစ်တယ် तू လုတ်ချင်တဲ့မျိုးသမီးလည်းမိမလည်း तू ရတယ် तू လုတ်ချင်တာ तू ဖြစ်ချင်တဲ့တုပ်ဆောင်တော့ तू ဖြစ်သွားတယ်ပေါ့နော် तू လိုက်တာကျမကတော့ကျမမဖြစ်ချင်တဲ့ life ကိုကျမရောက်သွားတာ तू ကရုပ်ရှင်တုပ်ဆောင်လုပ်ပဲ तू လုတ်ထက်တာလေဒီ2009ခုနှစ်ကနေပြီဒီ2000အခုပေါ့ရုပ်ရှင်တွေအခုပြန်ရုပ်ရှင်ရိုက်တဲ့ကြားထဲမှာဆို तू ဘာစီးပွားရေးမှမလုပ်ဘူးကျမလည်းပေးမလုပ်ပါဘူးပေးမလုပ်ဘူးဆိုတာ तू မလုပ်တတ်ဘူးဒီ frame မလုပ်တတ်ဘူး तू ရုပ်ရှင်တုပ်ဆောင်မလုပ်တတ်တာအဲ तू လုတ်ချင်တာ तू လုတ်ခွင့်ရတယ်အဲ့ဒါမှတန်ကောင်းသွားအဲ့လုတ်ချင်တဲ့လုတ်ကိုင်းမှုဝင်တယ်ပေါ့ပတ်ဆောင်ဝင်တယ်ပေါ့
ဟုတ်ကဲ့
ဆိုတော့အဲ့လားကိုကျွန်တော်ပြုတ်ခဲ့တာပ
ါနောက်တစ်ချက်ပေါ့နော်ဒီရုပ်ရှင်ကိုပဲပြန်သွားမယ်ဆိုလို့ရှိရင်ကျမတွေ့ရတာပေါ့နော်အရင်ကကိုကျော်သူအနေနဲ့ရရတောက်တယ်စကားများကြတယ်နောက်တော့မိမကိုသူတော်တော်လေးကိုစိတ်ဆိုးတယ်ပေါ့နော
်ဒီလိုနဲ့တတိမကျွန်တော်တို့အကြီးအကျယ်စကားများကျွန်တော်လည်းစိတ်ညစ်ညစ်နဲ့ရရတောက်ဒီရက်ခွက်ကိုကျွန်တော်မြင်လာပုံချကျွန်တော်တော်လာတော့ချက်တော့ကြာကြတော့စိတ်တွေကိုစိတ်တွေခရောက်ခဲ့တယ်ဖြစ်တယ်ယူတို့ဖြစ်ကုန်သူမရှိမှအေးလေဆိုပြီးကျွန်တော်အတွေ့အဲ့ဒါကျွန်တော်နားပါချင်တော့ကိုင်ကျွန်တော်အိတ်ခတ်တယ်မှာ
အဲ့ဒီကနေမှတစင်းအခုလိုမျိုးအခြေအနေပေါ့နော်အခုလိုမက်ဆီဆီဆူရတယ်နောက်ပြီးတော့နိုင်ငံတကာကလည်းအတိမှပြုတယ်လူတူအနေနဲ့ပေါ့နော်အထူးသဖြင့်ဒီလူမှုရေးပရာဟိတလုပ်တဲ့နေရာမှာအတော်လေးကိုချီတူတိုက်တဲ့ပုံကိုလို့လေအထူးသဖြင့်မြန်မာတိုင်းနိုင်ငံလုံးကပေါ့နော်တိမှပြုကြလဲဆိုတော့အဲ့လိုမျိုးပုံကနေပြီးတော့မှအတ္တကနေပြီးတော့မှပရာဟိတကူးလာရအောင်လို့ဘယ်လိုမျိုးမရှိစုခဲ့အနေနဲ့ပေါ့နော်ဇနီးတဲ့တယောက်အနေနဲ့သူဖြစ်လာတယ်လို့ထင်ပါလေရှင
်အနုပညာသမားတွေကျွန်မမြင်လာများသောအားဖြင့်ပော့ပော့နေပော့ပော့စားကိုကျွန်မမကြိုက်ဘူးကျွန်မဘဝကိုဟိုလေးလေးနက်နက်တွေးရှိနေတယ်လေးလေးနက်နက်လှူတာကြိုင်တာလေးလေးနက်နက်ရှောက်နန်းအောင်ကြိုက်တာဆိုတော့ပထမပိုင်းကတော့သူကလည်းပေါ့ပေါ့ပဲပေါ့ပေါ့ပေါ့နေတယ်ဒါပေမဲ့နောက်ပိုင်းကျတော့ကျမကိုနိုင်ကလည်းဒီပရာဟိတကိုစိတ်ဝင်စားကျမလည်းမြန်တဲ့သူ့ကိုမာသာရင်းနဲ့ပတ်သက်ပြီးတော့သာသမီတွေကိုလည်းကျမတာဝန်ယူပြီးတော့အကုန်လုံးပေါ့ပညာရေးလည်းပညာရေးအလျောက်ပေါ့နော်အတွေးခေါ်လည်းတွေးခေါ်လည်းအမြင်နဲ့ကျမသူ့ကိုထုံးပါတယ်ပုံသွင်းတယ်ပေါ့အဲ့ဒီမှာသူကလည်းဒီကနေသိနေတာပေါ့နော်သိနေနောက်ဆုံးကျတော့ကျမတို့ဒီနာရေးအသင်းကကျမအတော်မန္တလေးမှာရှိတယ်တော်လမ်းမြတ်ဆိုသူကဗမစိုးအတင်းကနားရကြတူပါသူပြပြညမပေါ့နော်အဲ့ဒီညမရှိရနေတယ်ကျမဒီတရင်နေကြားပြီးတော့ကျမရန်ကုန်မှာရန်လို့ချင်တယ်အဲ့ဒီမှာကိုကျော်သူရဲ့ producer ပဲမျက်ချေကိုဝင်းနိုင်သူကနေပြီးတော့ဥဒုခကိုလုတော့မယ်ကျမအတူကလည်းပြောတယ်ရန်ကုန်မှာဥဒုခလုတော့မယ်ဆိုတော့ကျမဒါမဲ့ဥဒုခကိုကျမတိုင်ရမသိဘူးမသိတဲ့ခါကျတော့အဲ့ကိုဝင်းနိုင်ကနေကရှင်တိပြီးတော့ကျမတို့ဒီမှာတွားပြီးကိုကျော်သူကတော့သိတာပေါ့ကျမကမသိတာအဲ့ဒါတွားပြီးတော့ကျမတို့ဒီအလုံးဝထည့်ပြီးလုတ်ဖြစ်လာတော့လုတ်ဖြစ်လာတဲ့ခါမှလည်းပထမတော့သူကလည်းပိတ်လေးလေးနဲ့နဲ့မဟုတ်သေးဘူးပေါ့နော်ပေါ့ပေါ့ပဲလုံရင်းကနေပြီးနောက်ပိုင်းကျသူလည်းလေးလေးနဲ့နဲ့ပါလာပါတယ်အဲ့ရန်နေတစ်ခေတ်ပြီးပြောင်းလဲယူရတာပေါ့နော်2001ကနေပြီး2009လောက်ထိရတော့ကျမတို့တင်ရတော့တာမှန်ပေါ့ဒီသူကလည်းရုပ်ရှင်အနုပညာရှင်တဦးအနေနဲ့သူ့နာမည်ကတော့ကျမတို့ဒီမှာပါနေတယ်ပေါ့ဒါပေမဲ့သူကအချိန်ပြည့်မလာနိုင်ဘူးအားရင်လာလုပ်ပေးတယ်အဲ့ဒီအချိန်မှာတော့အတင်းကိုလည်းလူတွေကဖြည်းဖြည်းဖြည်းဖြည်းရှိဝင်လာလို့အရင်ကြီးတိတိတလာမဟုတ်သေးဒါပေမဲ့2009ခုနှစ်မှာသွားလို့ဒီရှိုးဟာရောက်မှပါဝင်ပတ်သက်မှုနဲ့ပတ်သက်ပြီးနောက်ပိုင်းမှာဒီပြည်သူတွေအရင်စိတ်မချပါဘူး။ဘာလို့သူတို့နားလည်သွားတာဒီနိုင်ရေးတင်းကအတုပါချတာတခုရမဟုတ်ဘူး။တိုင်းပြည်အတွက်လိုအပ်လာရင်ပြည်သူတွေဘက်ကယက်တီတဲ့အတင်းကိုကျော်သူကပြည်သူဘက်ကယက်တီတဲ့လူတို့ဦးလို့သူတို့နားလည်သွားတယ်ပေါ့။အဲ့ဒီနောက်မှာသူလည်းပို့ပြီးတော့စိတ်ပါလာပေါ့နော်စိတ်ပါလာပြီးပြည်သူအတွက်အကျိုးပြုခြင်းနဲ့စိတ်ပုံများလာတယ်ပေါ့။အလာနေပြီဖြည်းဖြည်းဖြည်းပြောင်းနေကြတာဟုတ်ကဲ့
ကိုကျော်သူတချိန်ကအဲ့လိုမျိုးရုပ်ရှင်မင်းသားဖြစ်တယ်နောက်ပြီးတော့ရက်လဲတောက်တယ်အဲ့ရနေဒီစင်ဒီလိုမျိုးကူးပြောင်းလာတဲ့နေရာမှာမတ်ရွှေစည်းကဇနီးတဲ့တယောက်အနေနဲ့ပေါ့နော်တော်တော်လေးကွမ်းပုံးမှုကကြီးမယ်လို့ကျမယူဆပါလေခဏမြန်မာနိုင်ငံမှာလည်းပေါ့နော်ဒီအမျိုးသမီးတွေပေါ့နော်သူတို့အိမ်တောင်ကြီးမှာအမျိုးမျိုးအခက်အခဲတွေရင်ဆိုင်နေရတာတွေလည်းအများကြီးပဲရှိကြပါလေအဲ့လိုမျိုးအမျိုးသမီးတွေအတွက်ကိုဘယ်လိုမတ်ရွှေစည်းကအကြံပေးချင်ပါလဲရှင်
မမတော့တကယ်တကယ်တော့အတူရဲ့ဘဝမှာပြည့်ပြည့်စုံနေသွားတယ်မဟုတ်ကြပါဘူးအားလုံးကကိုယ်ဒုက္ခလေးနဲ့ကိုရှိကြဒါပေမဲ့လူတွေကကိုယ်အတ္တနဲ့ပဲကိုဘဟုပြုတ်ပြီးတော့တွင်းရင်ကိုယ်ဘဝအဆိုးဆုံးဒါမှမဟုတ်ကိုယ်ဘဝအကောင်းဆုံးအဲ့လိုတွေဖြစ်သွားတတ်တယ်မမတော့ကိုဘဟုပြုတ်ပြီးတွေးတတ်တဲ့အတ္တကိုရှော့လိုက်နိုင်ရင်ကျမဆိုရင်ကျမရဲ့ပထမဆုံးမိဘပေါ့မိဘအနေနဲ့ဒီသူတို့တမီးယောက်ျားကွဲလာတာကိုသူတို့မတွေ့ကြအောင်
အလာကိုကျွန်မမိဘအတွက်ကျွန်မတွေးပေးတယ်။နောက်သားသမီးကလည်းအဖေမိကိုယ်တော်ပဲလိုချင်မယ
်။ဟုတ်က
ဲ့။အဲ့ဒါတွေးပေးတယ်။အဲ့လိုပေါ့ကိုကူကူဘဟုမပြုဘဲနဲ့ကိုပတ်ဝန်းကျင်ကိုဘဟုပြုပြီးတော့သူတို့အတွက်တွေးရင်းနဲ့ကျမတို့ဒီလိုခတ်နိုင်လာတာပေါ့နော်။ဟိုနှမိုးရဲ့ကိုကူကူတနာပြီးကိုကူကူပဲဟောဖြစ်ပြီးရင်တော့ကျမလည်းကိုရင်ကိုယ်သွားမှာ။ဆိုတော့အဲ့လိုမျိုးတွေးတဲ့အချင်းလေးတွေလူတင်ပါတယ်။ဒါလည်းဗုဒ္ဓရဲ့အဆုံးမှာပါပဲ
။ဟု
တ်ကဲ့။ဒါအရာမှငြေတန်းငြင်းနေပါဘူး။ရှင်မကောင်းကြရဆိုလည်းခဏပါပဲ။ပျော်စရာဆိုလည်းခဏပါပဲ။ဒါမှအဲ့လိုမြင်လာတဲ့ခါကျတော့ကောင်းတာပဲရွေးလို့ဖြစ်လာတာပေါ့နော်
။ဆိုလိုတာကတော့ဒီမှတ်တမ်းတင်ရုပ်ရှင်ကကိုကျော်သူ့ရဲ့ဘောပါအကြောင်းရိုက်ထားတဲ့ Walking a Fine Line ဆိုပေမဲ့လေဆောစောကမရွှေစည်းကဲ့ပြောချက်အရဆိုရှင်မရွှေစည်းကဲ့ရဲ့ဘောပါကလေ Walking a Fine Line နေပဲစင်တူတယ်လို့ဆိုရမှာပေါ့
ဟုတ်ပါဘူး။ဒါဆို2009ခုနှစ်မှာကိုကျော်သူလုံးဝကားမရိုက်ရတော့ပေါ့နော်။ကောင်းနေရနုပညာရှင်ပြောင်းနေနဲ့လည်းရုပ်ရှင်မြန်ရတော့စိတ်တက်ကြတယ်ဝင်ဝင်နေနဲ့လည်းစိတ်တက်ကြတယ်အဲ့ဒီအချိန်မှာကျမသူ့ကိုပြောတာလောကကြီးမှာပတ်ဆက်ရှာတာတခုလည်းအလုံးမဟုတ်ဘူးကိုလှုပ်လိုက်တဲ့အလုပ်တခုဟာပတ်ဝန်းကျင်ကိုအကျိုးပြုသွားမယ်ဒါမှမဟုတ်ကိုမိသားစုအကျိုးပြုအနည်းဆုံးကို့အတွက်ကုသဖြစ်သွားမယ်ဆိုတာအလုပ်ပဲလို့ကျမအဲ့လိုအားပေးခဲ့ပါတယ်အဲ့ဒီအတွက်လည်းသူ Brighter ကို2009ခုနှစ်နောက်ပိုင်းမှာသူခြေဆုံးပြုတ်ဝင်ဖြစ်သွားတာ
ကျွန်တော်လိုက်ပါကျွန်တော်ဟိုကြီးပြင်းလာတဲ့အချိန်မှာကျွန်တော်ဘာမှgraduate လည်းမဟုတ်ကျွန်တော်ပညာရေးကလည်းနေပါတယ်ရုပ်ရှင်မင်းသားဖြစ်ပြီးတော့အရေးပေါတာဘာညာတာစိုးပြီးတာတွေမိုက်ခဲ့တာအများကြီးပဲဟာအဓိကကျွန်တော်ရဲ့အမျိုးသမီးရွှေစည်းကွက်ကနေပြီးတော့သူဟိုကျွန်တော်ဘဝကိုချိန်ပေးတယ်ကိစ္စချိန်ပေးတဲ့အတွက်လည်းအခုလိုဒီအတွေ့အခေါ်ပိုင်းဒီစက်တင်ဘာတန်ခါအရေးကင်းစွာတန်ခါတော်ဒီသုံးကံမဲ့ကိစ္စမျိုးဒါမျိုးတွေဖြစ်လာတယ်ဆိုတော့ဒါကြောင့်ကျွန်တော်လုံမိတာနောက်ဒီပရာဟိတလုတ်တဲ့ဟာလည်းဒါကျွန်တော်အမျိုးသမီးရဲ့တိုက်တွန်းမှုနဲ့ကျွန်တော်ကလုတ်ခဲ့ရတာ
တော်လာလာတန်စီစဉ်တင်ဆက်ပေးတဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရပါရှင်ခုတော့လာမက်စနေနေ့ည9နာရီတိုက်ရိုက်လေးလိုက်မှာဘာအကြောင်းဆွေးနွေးမလဲဆိုတာနားဆင်ကြည့်ရအောင်ပ
ါဒီမိုကရေစီပြုပြင်ပြောင်းလဲရေးတစ်စိတ်တစ်ပိုင်းအဖြစ်9နှစ်တာသမ္မတတက်တမ်းမှာအစိုးရအုပ်ချုပ်ရေးရန်နေရာတိုးတက်ဖို့ကြိုးပမ်းခဲ့တယ်လို့နောက်လာမယ့်9နှစ်မှာလည်းပြည်သူအုပ်ချုပ်ရေးရန်နေရာဖြစ်အောင်ခြေခံဥပဒေမှာဖြည့်ဆက်သွားမယ်လို့သမ္မတဦးသိန်းစင်ကလာစင်မင်းကိုမှပြောကြားသွားပါတယ်သမရဦးသိန်းစိန်လက်ထက်မှာပြည်သူ့အုပ်ချုပ်ရေးရန်နေရာဖြစ်ဖို့ဘာတွေစွန့်ဆောင်နိုင်ခဲ့တယ်လို့သောရရှင်တွေယူဆကြပါသလဲပြည်သူကိုဗဟိုပြုတဲ့စနစ်ဖြစ်ဖို့ဆိုရင်ဘာတွေလိုအပ်နေတယ်လဲဆိုတာကိုစနစ်ညတိုက်ရိုက်လေးလိုက်စစ်ဆင်မှာဆွေးနွေးကြမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလို့တဲ့သောရရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-5554 ကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းemail နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်ရှင
်။ပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ဒီကနေ့စီစဉ်ဆုံးသတ်ခင်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်အောင်ကတည်းကပြောပြပေးပါအောင်ရှင
်။2015ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုရှင်အဖြစ်တူနီရှားနိုင်ငံကတူနီရှား National Dialogue Quartet ညွန်မောင်းဖွဲ့ကိုရွေးချယ်လိုက်ပါတယ်။တူနီရှားမှာ2011ခုနှစ်ကစပယ်ဘူးတော်လှန်ရေးလို့ခေါ်တဲ့ဒီမိုကရေစီရေးအုပ်ချုပ်တောင်းဆိုမှုတွေပြီးအလုံးလက်ခံနိုင်တဲ့ဒီမိုကရေစီပုံစံတရက်ကိုဖော်ဆောင်ပေးနိုင်ခဲ့တာကြောင့်အခုလိုရွေးချယ်ခဲ့တာဖြစ်ပါတယ်။စီးရသဘုံတပ်ဖွဲ့တွေကိုလေ့ကျင့်ပေးနေတဲ့ပင်တကွန်ရဲ့အစီအစဉ်နဲ့ပတ်သက်လို့အပြောင်းလဲတွေလှုပ်ဆောင်သွားမှာကိုဒီကနေ့မနက်ပိုင်းမှာသမ္မတ Barack Obama အစိုးရအဖွဲ့အစည်းအနေနဲ့ညင်ညာသွားဖို့ရှိတယ်လို့ American ကာကွယ်ရေးဝန်ကြီး Ash Carter ကပြောပါတယ်။ American အနေနဲ့ခတ်တွေတခြားစီးရအင်အားစုတွေနဲ့လက်တွဲလှုပ်ဆောင်ဖို့ကိုပိုကယူဆိုင်လှုပ်ဆောင်ခြင်းနဲ့လို့လဲသူကပြောပါတယ်ခင်ဗျာတနိုင်ငံလုံးပြစ်ခတ်ရစဲလက်မှတ်ရေးထိုးနိုင်ဖို့ငင်းငင်းလုပ်ငန်းစဉ်တွေမှာတရုတ်နိုင်ငံအနေနဲ့အဟန်တားဖြစ်အောင်လုပ်နေတယ်လို့ပြောဆိုဆွဆွဲမှုတွေပေါ်တရုတ်နိုင်ငံကြားရေးဌာနပြောခွင့်ရဟောက်လီကညင်းဆိုလိုက်ပါတယ်အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားငင်းငင်းလုပ်ငန်းစဉ်တွေမှာဆောင်ရွက်ပေးနေတဲ့မြန်မာငင်းငင်းစင်တာကအကြီးတန်းအရာရှိတဦးရဲ့ဒီတရုတ်နိုင်ငံအနေနဲ့ဒီဟိုသူတို့နဲ့နေဆက်နဲ့ကလျက်ရှိတဲ့တိုင်းရင်းသားတွေအပေါ်မှာလွှမ်းမိုးဖို့ကြိုးစားခဲ့တယ်လို့ပြောဆိုခဲ့ပြီးမှတရုတ်နိုင်ငံဘက်ကအခုလိုတုံ့ပြန်ပြောဆိုလိုက်တာပ
ါတရင်အချင်းချုပ်ကိုကိုအောင်ကပြောပြပေးခဲ့တာပါရှင်ဒီညအတွက်စီစဉ်ထုတ်လုပ်ရေးမှုကကိုရနိုင်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ Cornelius Tanner ဖြစ်ပါတယ် POA American အတန်ရဲ့စနေနေ့မနက်ဖက်စီစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီခွဲနဲ့9နာရီခွဲအထိလိုင်းဒိုမီတာ24 30နဲ့40ရောကနေဖန်ယူနာဆင်နိုင်ပါတယ် POA ကိုအားပေးနာဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်တော်တော်ရှင်များနဲ့တကွာမြန်မာပြည်သူပြည်သားအပေါင်းကျမရှင်လာပါစေရှင်ကျမနန်းလောပါ
This program has come to you from the Voice of America, Washington.